Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်စီစဉ်တွေကိုတော့ line meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမွန်ပါ
။မင်္ဂလာညချမ်းပါရှင်။ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်အောင်သတင်းတွေကိုမစုမွန်နဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအပြစ်ရရေးဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်ကိုပြစ်နိုင်ခြင်းမရှိဘူးလို့ကာတာ၊အစ္စရေးနဲ့ဟာမတ်စ်တို့ကပြောလိုက်ပါတယ်။စီမွန်မထမ်းမနီယာအမိန့်ပေါ်မြန်မာပြည်သူတွေစိုးရိမ်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းရန်ကုန်မှာရှိတဲ့ဗြိတိရှ်တန်ရုံအကြီးကြီးကပြောလိုက်ပါတယ်ဆိုတဲ့ထိတ်တန့်အောင်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းမြစ်ချေနဲ့စစ်တုဒ္ဓရာမြို့နယ်တွေမှာတော့စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာယာနဲ့ခြိတဲ့ပြည်သူတွေရဲ့နေအိမ်တွေမိရှုခံရတယ်လို့အရက်သားတချို့မိလောင်တည်ဆုံမှုဖြစ်ခဲ့ပါတယ
်စစ်တောင်ထုတ်ပြီးတော့မိရှုတော့နေရောပေါင်းအင်ဂျီ150လောက်ပါသွားတိုက်ပွဲမရှိဘူးတက်လာပြီးတော့ညနေဘူးတက်လာမိရှုသွားတာပြည်သူ၃ယောက်ကလည်းအဲ့မိခဲပါသွားတယ်လို့ပြောရမလားမသိဘူးကြောက်နေတယ်ကြောက်
မြစ်ချေဒေသခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူရခိုင်ပြည်နယ်မင်းပြမြို့နယ်ကစစ်ကောင်စီရဲ့တခုတည်းသောအမှတ်၉တိုင်းဗဟိုလေးကြီးတင်တဲ့ကြောင့်ကိုအေးရခိုင်တပ်တော်ကမနေ့ညနေကသိမ်းပိုက်နိုင်ခဲ့ပါတယ်မွန်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင
်လေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်ဖိုလာလက်နက်ပစ္စည်းတူလောင်ထားတဲ့နေရာကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့လေဗနွန်ကနေပြစ်လိုက်တဲ့ဒုံးကျည်အများအပြားကိုဂျာပြန်ဟန်ထားနိုင်ခဲ့တယ်လို့အစ္စရေးကဒီနေ့ပဲပြောလိုက်ပါတယ်။ဂါဇာတောင်ပိုင်းမှာရှိတဲ့ခန်ယူနစ်ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အပြင်ဂါဇာမြောက်ပိုင်းမှာလည်းမြေပြင်စစ်ဆင်ရေးတွေပြုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အပြစ်ခက်ရစဲရေးရဲ့ဒဇာကန်လွတ်မြောက်ရေးသဘောတူညီချက်အသစ်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့ဒီကိစ္စမှာပါဝင်ဆွေးနွေးကြတဲ့ကာတာ၊အစ္စရေးနဲ့ဟာမတ်စ်တို့ကဖြစ်နိုင်ခြင်းမရှိကြောင်းပြောဆိုထားပါသေးတယ်ပြီးခဲ့တဲ့သတင်းပတ်ကပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့တဲ့မွတ်စလင်တွေဥပုပ်လာအတွင်းရပ်ပေါင်း40ကြာအပြစ်ခက်ရစဲမဲ့အစီအစဉ်ကိုတော့ဟာမတ်စ်ဘက်ကသဘောတူလက်ခံဖို့စဉ်းစားနေပါတယ်ကာတာမှာရောက်နေတဲ့နှစ်ဖက်စလုံးကတာဝန်ရှိသူတွေကတော့အသေးစိတ်အချက်အလက်တွေဆက်ပြီးညှိနှိုင်းနိုင်မှုအတွက်ကြိုးစားနေကြပါတယ်ကာတာနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူမတ်အယ်လ်အန်ဆာရီကတော့သဘောတူညီချက်ကိုအကောင့်ထည့်ဖို့ရမှာအဟန့်ထားဖြစ်စေတဲ့ကိစ္စရပ်တွေပေါ်အပိသက်သဘောတူညီချက်မရှိသေးတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မယ်လို့လည်းမျှော်လင့်ကြောင်းပြောထားပါတယ်။ဟာမတ်စ်ဘက်ကတာဝန်ရှိသူတို့ကတော့အပြစ်ခက်ရစေးရေးနဲ့အစ္စရစ်တပ်တွေစုခွာပေးရေးကိစ္စတွေမှာကွာဟချက်ကြီးကြီးမားမားရှိနေတော့မယ်လို့ပြောထားပါတယ်ရှင်။
ရှီမင်နိုင်ငံအခြေဆိုင်ဟူတီတပုန်တွေရဲ့အဝေးထိန်ဒရုန်း၅စင်းကိုမနစ်နောက်ပိုင်းတုန်းကအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကပင်လယ်နီဒေသမှာဂျားဖြတ်ပစ်ချနိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ်။အီရန်တို့အားပေးထောက်ခံနေတဲ့ဟူတီတပုန်တွေထိန်းချုပ်ရာရှီမင်နိုင်ငံကနေပစ်လွတ်လိုက်တာလို့လည်းအမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲရေးဌာနကပြောပါတယ်။အဲ့ဒီဒရုန်းတွေကဒေသရင်းမှာရှိတဲ့ကုန်တင်သင်္ဘောတွေအမေရိကန်ရေတပ်နဲ့မဟာမိတ်သင်္ဘောတွေအတွက်အန္တရာယ်ကြီးတာကြောင့်ပစ်ချခဲ့တယ်လို့လည်းပြောပါတယ်အမေရိကန်နဲ့မဟာမိတ်တပ်တွေဟာပင်လယ်နီဒေသမှာတင်မောတွေကိုတိုက်ခိုက်နေတဲ့ဟူတီတပုန်တွေကိုလက်နဲ့ချီပြီးတော့တံပြန်တိုက်ခိုက်နေတာဖြစ်ပါတယ်ဟူတီတပုန်တွေကတော့ဂါဇာမှာရှိတဲ့ပါလက်စတိုင်းနေနဲ့သွေးစည်းညီညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တိုက်ခိုက်တာလို့ဆိုပါတယ်တိုက်ခိုက်မှုတွေကြောင့်တင်မောကုမ္ပဏီအများအပြားဟာပင်လယ်နီဒေသလမ်းကြောင်းကိုရှောင်ရှားလာခဲ့ပြီးတော့ပို့ပြီးတော့မှခရီးရှည်ပြီးကုန်ကြစရိတ်များတဲ့အာဖရိကဘက်လမ်းကြောင်းတွေကိုတုံးလာနေကြတာဖြစ်ပါတယ်ရှင်
ရုရှားရဲ့ကြွကြော်မှုကိုတိုက်ထုတ်နိုင်မှုအတွက်ထက်လောင်းပံ့ပိုးကူညီမှုတွေကိုရှာဖွေနေတဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီဟာအယ်ဗေးနီးယားမှာဒေသရင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကာကွယ်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုအပါအဝင်ယူကရိန်းရဲ့ငြိမ်းချမ်းအစီအစဉ်တွေကိုအယ်ဗေးနီးယားဝန်ကြီးချုပ်အယ်ဒီရာမာနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်။ထာဝရငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့ကြိုးပမ်းမှုတွေကိုထောက်ခံဖို့နဲ့ဆွစ်ဇာလန်မှာကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးထိပ်သီးအစည်းအဝေးကျင်းပဖို့ကိုလည်းသမ္မတဇလန်စကီက X လူမှုကွန်ရက်မှာရေးသားထားပါတယ်။အယ်ဗေးနီးယားနိုင်ငံသားရေးဝန်ကြီး အစ်ဂလီဟာဆာနီကလည်းယူကရိန်းရဲ့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုတွေကိုအပြည့်အဝထောက်ခံကြောင်းနဲ့ယူကရိန်းပြန်လည်တည်ဆောက်ရေးကြိုးပမ်းမှုတွေကိုကူညီဆောင်ရွက်ပေးဖို့ကိုလည်းဂရီကဝေပြူကြောင်းပြောပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုတိုးမြင့်ဖို့နဲ့ရုရှားရဲ့ရန်လိုမှုကိုတိုက်ဖျက်ရမှာယူကရိန်းနဲ့တသားရေးရည်တည်မယ်လို့လည်းသူက X လူမှုကွန်ရက်မှာရေးသားထားပါတယ်။ရုရှားဟာဒရုန်းစစ်စီးအပါအဝင်အရေးအတွက်မတတ်မနိုင်သေးတဲ့ပဲ့ထိန်ဒုံးကျည်တွေနဲ့ညဘက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောထားပါတယ်။ယူကရိန်းလေတပ်ကတော့အိုဒက်ဆာနဲ့မိုက်ခိုလစ်ဒေသတွေမှာဂျားပြတ်ဟန်တောင်းမှုတွေပြုလုပ်ခဲ့ပြီးတော့ drone ဆယ်စင်းကိုလည်းဖျက်ဆီးခဲ့တယ်လို့ပြောပါရရှင်
။အမေရိကန်ပြည်ထောင်စုမစ္စီဂန်ပြည်နယ်မှာမနေ့ဖေဖော်ဝါရီလ28ရက်နေ့အင်္ဂါနေ့ကကျင်းပတဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲတွေမှာတော့ Democrat ပါတီကသမ္မတဂျိုးဘိုင်ဒန်အနိုင်ရပါတယ်။ Republican ပါတီဘက်ကတော့သမ္မတဟောင်း Donald Trump အနိုင်ရသွားပါတယ်။သူတို့နှစ်ယောက်စလုံးအနိုင်ရမယ်ဆိုတာကိုအများကမျှော်လင့်ပြီးသားဖြစ်ပေမဲ့လည်းရွေးကောက်ပွဲအတွက်အဓိကကျတဲ့ပြည်နယ်ကြီးတစ်ခုဖြစ်တာကြောင့်အနိုင်ရတဲ့ပမာဏနဲ့လူထုထောက်ခံမှုအရှိန်ဘလောက်ရှိသလဲဆိုတာကိုလေးလက်သူတွေကအနီးကပ်စောင့်ကြည့်နေကြပါတယ်။2020ပြည့်နှစ်တုန်းကသမ္မတရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့မစ်ချီဂန်ပြည်နယ်မှာတော့ဒီတစ်ချိန်မှာထရန့်နဲ့ပြန်ပြီးတော့ရှင်ပြိုင်ရနိုင်ခြင်းရှိပါတယ်။ဒီမိုကရက်ပါတီတွင်ရွေးကောက်ပွဲမဲအလုံးရဲ့၃ပုံ၂ပုံရေတွက်ပြီးချိန်မှာတော့သမ္မတဘိုင်ဒန်က81ရာခိုင်နှုန်းအနိုင်ရနေပါတယ်။ဒါပေမဲ့လည်းမဲအလုံးရဲ့73ရာခိုင်နှုန်းကတော့သမ္မတဘိုင်ဒန်ကိုမဲပေးမဲ့အစားဘသူကိုမှထောက်ခံမဲမပေးဘူးဆိုတဲ့မဲကိုရွေးချယ်ထားပါတယ်။အရက်နွေဘွားအများပြားနေထိုင်တဲ့မစ္စီဂန်ပြည်နယ်မှာတော့အစ္စရေးနဲ့ဟာမတ်စ်တို့ရဲ့ဂါဇာပြည်ပခအတွင်းမှာသမ္မတဘိုင်ဒန်ကအစ္စရေးကိုထောက်ခံတဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့ဒီမိုကရက်ပါတီဝင်တချို့ကဘယ်သူ့ကိုမှမဲမပေးဘူးဆိုတဲ့မဲပြားတွေကိုထားခဲ့ကြပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်အတွက်ကတော့ Republican ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာ6ချိန်မြောက်ဇက်တိုက်အနိုင်ရရှိနေပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘုရုံညာ VO ရဲ့ထိတ်တဲရောက်တဲ့နေ့ကိုဆက်လက်ပြပြပေးနေပါတယ်ရှင်မြန်မာနိုင်ငံမှာစစ်ကောင်စီကမကြခင်ကထုတ်ပြန်လိုက်တဲ့အရွယ်ရောက်ပြီးလူငယ်တွေစစ်မှုမထမ်းမနေရအမိန့်ပေါ်မြန်မာပြည်သူတွေစိုးရိမ်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းဗြိတိရှ်တန်ယုံရန်ကုန်အကြီးအကဲကမစ္စတာကန်အိုဖလာရတီကရန်တန်ယုံ Facebook လူမှုကွန်ရက်မှာသတင်းစကားပါထားပါဗျမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့တနစ်တာအတွင်းလေးလာခဲ့ရတဲ့အရာတွေကိုပြောဆိုရင်းမြန်မာနိုင်ငံရဲ့အခြေအနေတချို့ကိုလည်းထည့်သွင်းပြောဆိုထားပါဗ
ျ You've all already endured so much and I know that the newannouncement on conscription has
စစ်မှုမထမ်းမနေရဥပဒေကြောင့်အိနီးချင်းနိုင်ငံတွေနဲ့ပြည်ပကိုထောက်ခါဖို့ကြိုးစားနေကြတဲ့လူငယ်တွေပုံများလာတယ်လို့ပြည်တွင်းမှာလည်းမရေရာမှုနဲ့စိုးရိမ်ပူပန်မှုတွေပုံများလာနေပါတယ်ဗြိတိန်တန်ယုံရန်ကုန်အကြီးအကဲမစ္စတာကန်အိုဖလာရတီရဲ့အနေနဲ့စာနာကြောင်ထုတ်ဖော်ပြောဆိုတဲ့ပြည်တွင်းကပထမဆုံးတန်အရာရှိဖြစ်ပါတယ်စစ်ကောင်စီပြောခွင့်ရကတော့2019တကောင်စင်းအရာစစ်မှုရန်ဥပဒေနဲ့အကျုံးဝင်တဲ့သူ73သန်းရှိပြီးတော့အမျိုးသား6သန်းကျော်နဲ့အမျိုးသမီး9သန်းနီးပါးရှိတဲ့အကြောင်းလက်တလုံးမှာတော့အမျိုးသမီးတွေကိုခေါ်ယူမဲ့အစီအစဉ်မရှိသေးတဲ့အကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကတော့အရက်သားတွေကိုအတင်းကျပ်စစ်တပ်ထဲဝင်ခိုင်းတာဟာကြီးရွာတွေကိုတိုက်ခိုက်မိရှို့နေတာတွေဟာမြန်မာစစ်ကောင်စီအနေနဲ့အင်အားချိနေလာတာကိုပြသပြီးတော့လူလူရဲ့မကြေမနက်ဒေါသတွေပိုပြီးကြီးမားလာစေမှာဖြစ်တဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်ရှင်
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီရမုံငွေအတွက်ဩစတြေးလျနိုင်ငံရဲ့ရရရရထောက်ပံ့ကူညီမှုကိုကျေးဇူးတင်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကအရင်က Twitter လူမှုကွန်ရက်ဖြစ်တဲ့ H မှာဒီကနေ့ရေးသားဖော်ပြပါဗျ။အကူအညီပေးတဲ့ပမာဏရဲ့အတိအကျကိုတော့ဖော်ပြမထားပါဘူး။ဩစတြေးလျနိုင်ငံကပေးတဲ့အကူအညီတွေကိုမြန်မာနိုင်ငံကလိုအပ်နေတဲ့ပြည်သူတွေလက်ထက်ကိုပေးရမယ်လို့ H လူမှုကွန်ရက်မှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့လူမှုအတိုင်းအဝိုင်းအတွက်ဩစတြေးလျဒေါ်လာ235သန်းကူညီဖို့ဩစတြေးလျနိုင်ငံက2023ခုနှစ်ဒီဇင်ဘာမှာကျင်းပတဲ့ကမ္ဘာဒုက္ခသည်ရေးရညီလာခံမှာကတိပေးထားပါတယ်။2018ခုနှစ်နောက်ပိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ကြားလူသားချင်းစာနာမှုအကူအညီဩစတြေးလျဒေါ်လာ625သန်းပေးရတာဖြစ်ပါတယ်။တစ်ချိန်တည်းမှာ ဲမြန်မာနိုင်ငံကအမျိုးသမီးတွေအတွက်အရေးသွေးမီတဲ့ကျန်းမာရေးဝန်ဆောင်မှုနဲ့အရေးပေါ်အကူအညီတွေအတွက်ဦးစားပေးဆောင်ရွက်နေတယ်ဆိုတာကိုဩစတြေးလျတန်ယုံကဖေဖော်ဝါရီလ26ရက်နေ့တနင်္လာနေ့ကကြေညာချက်ထုတ်ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကနေအာဏာမသိမ်းခင်တုန်းကလူသားချင်းစာနာမှုအကူအညီလိုအပ်တဲ့သူကတသန်းပဲရှိပေမဲ့ဆီယာနာသိမ်းပြီး3နှစ်အကြာမှာတော့18တန်းအထိတိုးလာခဲ့တယ်လို့ပြောဆိုထားပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ပါလိုအပ်တဲ့ပမာဏထက်အကြီးအကျယ်ညှော်နှဲနေတာကိုထောက်ပြပြီးတော့အရေးပေါ်ကူညီနိုင်အောင်ထောက်ပံ့မှုနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုနေပါတယ်ရှင်။
နေဆက်ဖြတ်ကျော် online လေးလည်းမှုမှာပါဝင်နေတယ်လို့တန်မြားရှိသူစုစုပေါင်း268ဦးကိုလာအိုနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တယ်လို့တရုတ်လုံခြုံရေးဝန်ကြီးဌာနကဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မှာထုတ်ပြန်ပါတယ်။အဲ့ဒီတန်မြားရှိသူတွေထဲမှာရာဇဝတ်မှုလုပ်ငန်းတွေမှာအဓိကငွေကြေးရင်းနှီးမြှုပ်နှံထားသူရှိဦး။နောက်ပြီးတော့တရုတ်နိုင်ငံအနှံ့အပြားမှာတက်ဆိုင်ရာအမှုပေါင်း1600နီးပါးလောက်ဆွဲချက်တင်ခံထားရတဲ့ရာဇဝတ်ကိုင်းခေါင်းဆောင်တွေနဲ့နောက်လိုက်အပေါင်းပါ54ဦးလို့ပါဝင်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာတရုတ်နဲ့လာအိုနှစ်နိုင်ငံရဲတပ်ဖွဲ့ကြပူးပေါင်းဆောင်ရွက်မှုရဲ့အရေးပါတဲ့အောင်မြင်မှုရလဒ်ဖြစ်တယ်လို့လည်းဆိုပါရယ်လာအိုနိုင်ငံအခြေပြုနေတဲ့ online လိမ်လည်တဲ့ cyber ရာဇဝတ်ကိုင်းတွေဖြိုခွင်းမှုနဲ့မှုကင်းနှိမ်နှင်းမှုအလုပ်အဖွဲ့ကိုတရုတ်ကဇန်နဝါရီလမှာစေလွတ်ခဲ့တာပါနှစ်နိုင်ငံပူးပေါင်းတပ်ဖွဲ့တွေဟာမှုကင်းနယ်မြေအများပြားကိုဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးတော့ mobile phone တွေနဲ့ကွန်ပျူတာပေါင်း2400ကျော်ကိုလည်းသိမ်းဆီးခဲ့တယ်လို့လာအိုလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ဒီတော့တွင်မှာပဲထိုင်းမြန်မာနဲ့လာအိုသုံးနိုင်ငံနယ်နိမိတ်ထိစပ်နေတဲ့ရှေ့ထရီကန်ဒေတာမှာအလုတ်ကင်လင်းလင်းမှုတွေတိုးလာနေတာကိုသတိထားကြဖို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းဖေဖော်ဝါရီလ28ရက်ဒီကနေ့ကြေညာချက်ထုတ်ပြန်ထားပါဗျာ။အမြဲအစွန်အများပြားရမယ်ဆိုပြီးလူတွေကိုဆွဲဆောင်ပြန်ပေးဆွဲအရမစီခိုင်းတာတွေတိုးမြင့်လာတဲ့အတွက်အဲ့ဒီဒေတာကိုအထူးသတိထားကြဖို့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့ဦးစီးပြီးတော့အရှေ့တောင်အာရှရဲ့နိုင်ငံစုံပါဝင်တဲ့အရှေ့ကြဆုံးစီးရဲလေ့ကျင့်မှုရွှေမွေဟောက်စီးရဲလေ့ကျင့်မှုကော့ပရာဂို2024ကိုမနေ့တော့ကတရားဝင်စတင်ဖွင့်လှစ်လိုက်ပါတယ
် With activities ranging from amphibious shore landings to command and control exercises and combined arms exercises
ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Robert Goddard ပြောသွားတာကတော့ရေကြောင်းနဲ့ကုန်းလမ်းနှစ်သွဲကန့်တက်လေ့ကျင့်မှုအမိန်ပေးတဲ့စနစ်နဲ့ထိန်းချုပ်ရေးကြည်အစစ်နဲ့ပြစ်ခတ်မှုစတဲ့ပူပေါင်းလေ့ကျင့်မှုတွေအပြင်စိုက်ဘာနဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေပါဝင်ပြီးတော့ဒီနှစ်ရွှေမွေဟောက်စစ်စီရေးဟာအနာဂတ်မှာပေါ်လာနိုင်ခြေရှိတဲ့စင်ခေါ်မှုအသစ်တွေနဲ့လက်ရှိရင်ဆိုင်နေရတာတွေအတွက်ပြင်ဆင်တာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဒီရွှေမွေဟောက်စစ်ရေးလေ့ကျင့်မှုမှာတော့နိုင်ငံပေါင်း30ကတပ်ဖွဲ့ဝင် 9,000 ကျော်ပါဝင်ပြီးတော့မတ်လ10ရက်နေ့အထိတရားဝင်ကျင်းပမှာဖြစ်ပါတယ်။ထိုင်းနဲ့ဆက်ဆံရေးနီးကပ်တဲ့မြန်မာနိုင်ငံကတော့အရင်တုန်းကလေ့လာသူအဖြစ်နဲ့တက်ရောက်ဖူးပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကနေစလို့ပါဝင်တာကိုမတွေ့ရသေးပါဘူးရှင်ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့မကွေးတိုင်းမြစ်ခြေနဲ့စစ်ထုတ်တရာမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့နေမြရှင်းလင်းမှုတွေအတွင်းမှာအရသာပြည်သူတွေထိခိုက်ဒေဆုံးရတဲ့သတင်းကိုတင်ပြပေးကြပါတယ်မကွေးတိုင်းမြစ်ခြေမြို့နယ်နဲ့စစ်ထုတ်တရာမြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့နေမြရှင်းလင်းရေးအတွင်းမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတော့ယာနဲ့ချီတဲ့ပြည်သူတွေရဲ့နေအိမ်တွေမိရှုခံရသလိုအရသာတချို့လည်းမိလောင်ဒေဆုံးခဲ့ပါတယ်မန္တလေးတိုင်းမရရာမြို့နယ်မှာလည်းစစ်တပ်ရဲ့နေမြရှင်းလင်းရေးအတွင်းမှာအရသာတွေတပ်ဖြတ်ခံရပါတယ်စီးရဲတင်းမာနေတဲ့စကိုင်းတိုင်းနဲ့ကကလေးတောင်ပိုင်းမှာလည်းတိုက်ပွဲတွေဆက်ရှိပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေပါဗျ။မကွေးတိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းနဲ့ကစစ်ရေးအခြေအနေတွေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်
။မကွေးတိုင်းမြစ်ခြေမြို့နဲ့ကံမမြို့ကားလမ်းဘေးမှာရှိတဲ့ခြိုင်ကျေးရွာကိုရွာနဲ့2မိုင်လောက်ဝေးတဲ့ဖလန်အိုရွာမှာတက်ဆွဲနေတဲ့စစ်တပ်ကဖေဖော်ဝါရီလ28ရက်ညနေပိုင်းမှာဝင်ရောက်လာပြီးအရဲသားတွေရဲ့နေအိမ်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါဗျ။တိုက်ပွဲဖြစ်တာမရှိဘဲဝင်မီးရှို့ခဲ့တာဖြစ်ပြီးတော့အရဲသားတွေလည်းနေအိမ်ထဲမှာမီးလောင်သေဆုံးခဲ့တယ်လို့မြစ်ခြေဒေသခံတူကအခုလိုပြောပါတယ
်။မနေ့ကညနေ 4:00 နာရီခွဲကနေစပြီးစစ်တောင်းထိုးတာကချိုင်းရှိတိုင်းနောက်ချိုင်းကိုစစ်တောင်းထိုးပြီးတော့မီးရှို့သွား။အဲ့နေရောနှစ်ရွာပေါင်းအင်ဂျီ150လောက်ပါသွား။တိုက်ပွဲမရှိဘူးတက်တက်လာပြီးတော့ညနေကိုတက်တက်လာမီးရှို့သွားတာ။ပြည်သူ3ယောက်ကလည်းအဲ့မီးတွေပါသွားတယ်လို့ပြောရမလားမသိဘူးကြောက်နေတယ်ကြောက်အလောင်းတလောင်းကတော့အမီးတွေကတွေ့တယ်မင်းမတွေလောင်းအောင
်အင်ဂျီ300ကျော်ရှိတဲ့ခြိုင်ကျေးရွာရဲ့အင်ဂျီထပ်ဝက်နီးပါးမီးလောင်ကျွမ်းခဲ့တာဖြစ်ပြီးတော့ဒ ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်အာဘော်တွေဖော်ပြနေတဲ့လူမှုကွန်ရက်မှာတော့ခြိုင်ကျေးရွာမှာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နေတဲ့အတွက်နယ်မြေရှင်းလင်းချိန်မှာမိုင်းနဲ့လက်နက်တချို့သိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နာကဇေရုတ်တရာမြို့နယ်တဲကလုံကြီးကျေးရွာကိုရွာနဲ့တမိုင်းသားကွာမှာရှိတဲ့လက်ပံချင်းကျေးရွာကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီးတွေကဖေဖော်ဝါရီလ25ရက်မှာဝင်ရောက်ပြီးမိရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးနယ်မြေတဲကိုနယ်မြေရှင်းလင်းမှုရောက်လာချိန်မှာလမ်းမှာထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကအထိနာတဲ့အတွက်အင်ဂျင်130ရှိတဲ့လုံကြီးကျေးရွာကိုမိရှို့ဖျက်ဆီးသွားတာလို့လည်းပြောပါတယ်။နေအိမ်108လုံးမီးလောင်ကျွမ်းခဲ့ပြီးစာတင်ကျောင်းနဲ့ဖုန်ကြီးကျောင်းမှာမီးလောင်ပျက်စီးသွားခဲ့ပါတယ်။လူထိခိုက်တာမရှိဘဲတရွာလုံးစစ်ဘေးရှောင်နေရတဲ့အတွက်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းကူညီပေးဆောင်ရွက်နေသူတွေကပြောပါတယ်။မန္တလေးတိုင်းပြည်ဦးလင်ခရိုင်ထဲကမတရားမျိုးနယ်ထဲမှာလဲစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။မတရားမျိုးပေါ်မှာတက်ဆွဲထားတဲ့စစ်တပ်ဟာဖေဖော်ဝါရီလ28ရက်မနက်3နာရီလောက်မှာမြို့မြောက်ဘက်ကကျေးရွာတွေဘက်ကိုရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်နေတာပါ။နယ်မြေရှင်းလင်းရေးအတွင်းနေနေမိရှို့ဖျက်ဆီးခံရပြီးတော့အမျိုးသားနှစ်ဦးလဲတပ်ဖြတ်ခံခဲ့ရတယ်လို့မတရားမျိုးသတင်းတာဝန်ခံက VOA ကိုအခုလိုပြောပါတယ်
။သက္ကသာဆိုရင်ကျွန်တော်အင်းဟာเสียวันเงินกันเนี่ยมริยาမျိုးเนี่ยนี่แกงจี้หรอซินซินหาจี้หรอพี่ก็จําမျိုးเด่นจี้อ่ะเตยจองจี้หรอป่ะเนาะแล้วก็ตะดีจองจี้หรอป่ะตะดีจองจี้หรอจองก้านจี้หรอบัตรดิซิจองทุ่งวนออกมาแล้วมีชื่อเราซินหาจี้หรอก้าอินเจ2ลงป่ะเนาะพี่ก็จําโหอีแกงจี้หรอก้าอินเจ2ลงจองสู้บอง10ลงมีชื่อแค่ที่อยากชื่อบาร์เลยพี่ก็จําโหทันมีเนี่ยดีๆน้องโหเลยตะแคกเนี่ยมีการคู่โตอย่างเงี้ยอาจารย์โหพี่ก็อุตส่าห์จองงาเสร็จนี่ကျွန်တော်တို့ဒီကြောင်းเนาะဒါတော့မြေပတ်တယောက်ကျွန်တော်တို့အဲမှာတစ်ချက်ဒါရှိရယ်ပြီးတော့ကျွန်တော်38နှစ်ရှိတယ်ကျွန်တော်မြေပတ်တယောက်ကိုလည်းတစ်ဖြတ်ခဲ့တာမျိုးရှိတယ်ဗျဟုတ
်နေနေမီးရှို့အရက်သားတွေကိုတတ်ဖြတ်ခဲ့ပြီးတဲ့နောက်စစ်တပ်ဟာမတရားမျိုးပေါ်ပြန်လဲထွက်ခွာသွားတယ်လို့လည်းသူကပြောပါတယ်မတရားမျိုးနယ်ထဲမှာအခု2024ခုနှစ်နှစ်လတာအတွင်းပြည်သူစေုပ်ထက်မနဲ့တတ်ဖြတ်ခံခဲ့ရတယ်လို့မြေပြင်စင်းကောက်ယူသူတွေကပြောပါတယ်စီရင်တင်မာနေတဲ့သခိုင်းတိုင်းကကလေးမျိုးတောင်ပိုင်းမှာဒီကနေ့ဖေဖော်ဝါရီလ28ရက်ညနေပိုင်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကလေးမျိုးသတင်းစုံစမ်းစစ်ဆေးရေးတာဝန်ခံဖြစ်သူက
ထူမာဗျထူမာဘက်ကိုကျွန်တော်တို့ကလေးမျိုးတွေကနေဒီမှာကား6စီးနဲ့ဟောပေါ့နော်ကား6စီးနဲ့အင်အား100ကျော်အဲ့တရာကျော်တော့စစ်ကောင်းထိုးလာတယ်ထူမာဘက်ကိုလေစစ်ကောင်းထိုးလာတဲ့အချိန်မှာပဲအဲကျွန်တော်တို့တော်လိုင်းတပ်ဖွဲ့နဲ့တော်လိုင်းကြီးတပ်ဖွဲ့နဲ့ဝင်တွေ့ရပေါ့နော်တကယ်ပြစ်ကြတယ်ပေါ့ဒီအချိန်မှာသူတို့ဘက်ကမဖောက်နိုင်တဲ့အတွက်ကြောင့်မလို့အဲဝေဟင်နဲ့လာပြီးတော့ပြစ်သွားတယ်ဗျာဝေဟင်နဲ့ကျွန်တော်တို့
35 ကာကွယ်တပ်ဖွဲ့တွေဟာအခုလ21ရက်ကစလို့ကလေးမျိုးတောင်ပိုင်းမှာကောမြောက်ပိုင်းမှာပါတိုက်ပွဲတွေဖြစ်ပွားနေပြီးကာကွယ်တပ်ဖွဲ့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာ၄နေရာထပ်မံဲကိုတိုက်ခိုက်ခဲ့ပြီးကျေးရွာ၃ရွာကိုသိမ်းပိုက်နိုင်ခဲ့ပါတယ်အဲ့နောက်ဖေဖော်ဝါရီလ26ရက်နေ့မှာတော့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ကလေးမျိုးတောင်ပိုင်းကစက္ကန့်ကြီးရွာကိုစစ်တပ်ဘက်ကမြေပြင်ကနေရောဝေဟင်ကနေပါပြန်လည်တိုက်ခိုက်သိမ်းယူခဲ့ပြီးကလေးမျိုးတောင်ပိုင်းကိုစစ်ကြောင်းထိုးနေတာပါဒါအပြင်ကလေးမျိုးပေါ်မှာရှိတဲ့စစ်တပ်ဟာမြို့အနီးအနားကကြီးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်နေအိမ်တွေပေါ်လက်နက်ကြီးကြားရောက်ပောက်ကွဲလို့အရက်သား9ဦးထက်မနည်းသေဆုံးခဲ့ရပြီးအရသားတွေလည်းကြေးရွာတွေကိုစွန့်ခွာပြီးစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
ဒါကတော့မကွေးစကိုင်းဘက်ကစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေတွေနဲ့ပတ်သက်လို့ကိုငိမ့်ညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်စစ်ကောင်စီတိုင်းဗဟိုလေးကျေးစခန်းကိုအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့တဲ့အခြေအနေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်သိမ်းပိုက်ဖို့ကြံနေသေးတဲ့စစ်ကောင်စီတပ်ရဲ့တခုတည်းသောအမှတ်9တိုင်းဗဟိုလေးကျေးတင်နန်းကြောင်ကိုမနေ့ညနေပိုင်းတုန်းကအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့ပါတယ်ရခိုင်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်နှောနဲ့ပုံနှကျိုးမြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်နိုင်မှုရခိုင်တပ်တော်အေးကဒီကနေ့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ရခိုင်ဘက်ကစစ်ရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်
။ရခိုင်တပ်တော်အေအေကရခိုင်ပြည်မြောက်ပိုင်းမင်းပြားမြို့နယ်ကစစ်ကောင်စီရဲ့အမှတ်9တိုင်းဗဟိုလက်ကျင့်တင်တဲ့ကြောင်းကိုမနေ့ကညနေပိုင်းကတင်ပိုက်ခဲ့ပြီးလက်နက်ခဲယမ်းအမြောက်များတင်စီရမိခဲ့တယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပါတယ်။အခုလိုတက်စကန်တွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခံနေရတဲ့စစ်ကောင်စီအနေနဲ့လူနေကျေးရွာတွေ၊စေယုံတွေ၊စာတင်ကျောင်းတွေကိုလေကြောင်းတိုက်ခိုက်တာတွေ၊လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းအေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ မနေ့ကလည်းမင်းပြမျိုးနယ်ကမင်းဖူးစေးရုံနဲ့တေကန်ကျေးရွာကိုစစ်ကောင်စီကလေရင်နဲ့ပုံချဲခဲ့တာကြောင့်အရက်သားဒါဇင်နဲ့ခြိတံရရှိခဲ့ကြတာပါမနေ့ကည7နာရီလောက်မှာလဲတေကန်ကျေးရွာအနီးအနားကိုလေရင်နဲ့ထပ်မံပုံချဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်ဟိုမနေ့က7နာရီခွေးလောက်ကဖြစ်နေကုန်လေရင်နဲ့လာတဲ့ရေဆုံးလာကြတာကိုအဲ့ဒီဒါကရဘူရီပေါ့ဘူရီကျူးလို့စခန်းနေပေါ့အဲ့ဆက်ပြီးတော့နှစ်ပိုင်းပိုင်းပေါ့တေကန်ပြီးတော့တေကန်ကိုတေကန်ကိုလာပြစ်သွားတယ်အဲ့လိုမျိုးရက်သားတော့ထိခိုက်မှုရှိလို့ဗဇိရောဟိုစလေးကသူတို့ဟိုစာတေကျောင်းကိုကျဆရာကိုတိစမှာရော်ရီမှာမနေရတော့ဘူးချောင်းနေကြကျောင်းအိမ်မှာဘူးမှမရှိဘူးကြောင်းထိခိုက်တော့မရှိဘူ
းစစ်ကောင်စီကအခုလိုလူနေကျေးရွာတွေကိုဥတီပစ်ခတ်နေတာတွေကြောင့်တေကန်ကျေးရွာအပါဝင်အနီးအနားကျေးရွာတွေကဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတဦးကပြောပါတယ
်ရော်ရီကိုပစ်ကြည့်နေတာကိုသူတို့ကကျွန်တော်တို့ရော်ရီကိုမနေဝင်ရဘူးအဲ့ဒီဝေးပြည်ကိုဖက်ပြီးချောင်းနေတာအဲ့လို
ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံနဲ့ပောက်တော်မြို့နယ်ကိုရခိုင်တပ်တော်အေအေအပီးပိုင်းသိမ်းပိုက်ထားပြီးဖြစ်ပါတယ်။မြောက်ပိုင်းမှာကြန့်ရှိနေသေးတဲ့ရသေးတော်ဘူးသီးတော်မောင်တော်နဲ့ပုံနှကြုံမြို့နယ်တွေကတပ်စခန်းတွေကိုတော့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စစ်ရေးလေးလံနေသူတူဖြစ်တဲ့ကိုထွန်းကြီးကပြောပါတယ
်။အခုကာလမှာတော့အဲဘက်ကလည်းဒီအဓိကဒီကြံတဲ့မြို့နယ်တစ်စုံဖြစ်တဲ့ဒီအမောင်တော်ရဲ့ဘူးသီးတောင်ရဲ့ရသေးတောင်ရဲ့ဟိုဆိုတော့ဒီဘက်မှာဆိုလို့ရှိရင်ရန်ပြည်မြို့နယ်ကတော့အဓိကထိုးသိစင်နေတာမျိုးတွေကိုကျွန်တော်တို့တွေ့နေရတယ်။အဲတော့နောက်တစ်ခုကတော့ကြောက်ဖြူမှာဆိုလို့ရှိရင်လည်းဒီတစ်ကောင်စီတက်ကနေတော်တော်လေးဒီလူပတ်တန်းကအပြည့်ပြုတ်လောက်နေရတယ်ကိုကျွန်တော်တို့တွေ့ရတယ်ပေါ့လေ။ကြောက်ဖြူဆိုလို့ရှိရင်ဒီပင်လေကိုင်းစန်းတဲ့မှာဒီတက်လေတွေကိုလုံးဝထားခွင့်မရှိဘူး။တက်လေကိုအင်နာကိုတင်ထားရမယ်ဆိုရဲဟာမျိုးဒီတင်းတင်းကြပ်ကြပ်လောက်လာတာမျိုးတွေရှိရတယ်။လောလောဆယ်အချိန်နေအကြီးကတော့ဒီအဲဘက်ကထိုးဆက်ကြလဲအရှင်မြင့်သားလဲမြင့်သားတာကိုတွေ့တယ်လို့ဒီစစ်တော်ကြီးဘက်ကလည်းတော်တော်လေးအလူးလေးခံနေရတဲ့အချိန်မျိုးရှိတယ်လို့တော့ပြောလို့ရတယ်ဗျ
။အခုလိုတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်မှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတိမ်းနဲ့ချီရှိနေတာပါ။ဒါအပြင်ရခိုင်ပြည်တွင်းကုန်းလန်းရေလန်းတွေကိုစစ်ကောင်စီကပိတ်ဆို့ထားတယ်လို့ကုန်းစီစစ်စစ်မှုတွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ဒေသခံတွေအခက်ကြုံနေကြတာပါ။ရခိုင်လက်နက်ကိုင်အေအေကတော့ရခိုင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းအားလုံးကိုတခုမကျန်တိုက်ထုတ်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်မင်းပြားကစစ်ကောင်စီတိုင်းဗဟိုလေးကြီးစခန်းကိုအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့တဲ့အခြေအနေကိုစံကြော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မွန်ပြည်နယ်ဘက်ကစစ်ပေးဆောင်ပြည်သူတွေအခက်ကြုံနေရတဲ့သတင်းကိုတင်ပြပေးကြပါတယ်မွန်ပြည်နယ်အတွင်းကစစ်ပေးဆောင်ပြည်သူတွေဟာစားဝတ်နေရေးခက်ခဲလာတဲ့အတွက်တချို့ကနေဆက်ဖြတ်ကျော်ပြီးတော့အလုပ်လုပ်နေကြရတယ်လို့တချို့ကလည်းအကူအညီရတဲ့ဒေသတွေစီကိုရွှေ့ပြောင်းပြီးနေထိုင်နေကြရတယ်လို့စစ်ပေးဆောင်ပြည်သူတွေက VOA ကိုပြောပါရယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲကာလကြာမြင့်လာတာနဲ့အမျှအဓိကအစာရေစာရိတ်ခါရှားပါလာတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတာဖြစ်ပါရယ်တိုက်ပွဲတွေပြင်းထန်နေတဲ့မွန်ပြည်နယ်ကြိုင်မြောဘက်ကစစ်ပေးတဲ့ဒေသခံပြည်သူတွေရဲ့အခက်အခဲတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာပြောပြပေးပါမယ်
။ကြံပြောမြို့နယ်ချောင်းနှခွာကျေးရွာတစ်ဝိုက်ကဒေသခံတွေဘေးလွတ်ရာမှာထွက်ပြေးတိမ်းရှောင်ခဲ့တာ၄လလောက်ရှိလာပါပြီ။စစ်ပြေးရှောင်တာကာလကြာရှည်လို့အများစုကစားရည်တောင်ရည်အခက်အခဲဖြစ်လာကြပါတယ်။စားဝတ်နေရေးဖြည့်ရှင်ဖို့အတွက်ကျောက်ရကြာပန်းအလုပ်လုပ်ကြရရတယ်လို့ထိုင်းနိုင်ငံကိုတွားပြီးတော့အလုပ်လုပ်သူတွေလည်းများလာတယ်လို့ချောင်းနှခွာရာကတအူကပြောပါတယ်။
ဒီမှာတော့ကြောက်ရကြပန်းတော့အခုပဲပြန်တော့တာဝတာဝအစင်မပြီးဘူးဆိုတော့အလောက်လိုက်လောက်ရတယ်မဟုတ်လို့ဒီလိုပဲပေါ့စီပွားရေးတွေကြာကောင်းတော့ပြက်ကြကောင်းတော့ကျိုးအစမ်းပြေတွေပါတယ်တော့သွားကြတယ်မဟုတ်ဘူးတော့မကြတော့လူရှင်နေတော့မရှိဘူးပေါ့ကြော်ဒီဘက်ကြာမှာတော့လူရှင်နေတော့ရှိတယ်လူဝေးကြတယ်ဟုတ်တာဝတာဝဆန်တော့ဘာတော့မရတိနိုင်ဘူးရင်းစီကြတော့အလောက်တွေပါတယ်လိုက်လောက်ရမှာပေါ့
ချောင်းနှက်ခွရာကတော့အရေးကချောင်းနှက်ခွရွာမှာစိုက်ကဲပြင်ဆိုင်ဖွင့်ပြီးတော့အသက်မွေးဝမ်းကြောင်းပြုနေသူပါရွာမှာတိုက်ပွဲဖြစ်လို့မူးတုံမြို့နယ်ဘက်ကိုစစ်ပေးခိုးလုံလာပြီးတော့စားဝတ်နေရေးအခက်အခဲကြောင့်လက်ရှိကြုံရကြပတ်အလုပ်လုပ်နေရတာလို့ဆိုပါတယ်နောက်ထပ်ရွာကတူကတော့စားဝတ်နေရေးခက်ခဲလို့တချို့သူတွေနိုင်ငံသားထွက်အလုပ်လုပ်နေတယ်လို့ပြောပါတယ
်အခက်ခဲကြတော့ဟိုကိုယ်အလုပ်လုပ်ဘူးမလုပ်ရတော့ကျန်တဲ့ပတ်စံလေးကြီးကတော့၃ခုဆိုတော့ဟိုထိုင်းမသွားကြရဘူး။ဒီတော့ညာတော့သွားနေပြီ။ထိုင်းတော့ထွက်သွားနေတော့၃ဘုံဒီဘုံတော့ဖြစ်ပါလား။ဘူးလူလို့ဆိုဆိုတော့ထိုင်းဘူးလူဘာလဲဒီအဲ့မှာဆိုတော့လူကြီးတွေလောက်ပဲကြံပြီးတော့သူ့လောက်ပါဆက်စီးတဲ့လူတွေလောက်ပါဆက်တော့တည်းနေ။အဲ့တော့ဘာလဲရောပါချစ်ပေါ့တော့ဘာချက်စီးတဲ့လူတွေပါညာဆိုရင်တော့ထိုင်းသွားလူတွေရေးဒီကနေ့သူပြန်ပို့လာမှာပေါ့
။ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလဆိုင်ပန်းလောက်က မူပြည်နယ်ကြိုင်မယောနယ်ကရင်ပြည်နယ်ကြားအင်းစိတ်ကြီးကိုဆက်သွယ်ထားတဲ့6နှစ်ခွာတရားအလီတဝိုက်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL နဲ့တွင်ဦးတော်လည်းရင်ပူပေါင်းတပ်တို့အကြားလက်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့ရပိုင်တွင်6နှစ်ခွာတရားကိုသိမ်းယူနိုင်ခဲ့တာပါ။တိုက်ပွဲကြောင့်6နှစ်ခွာတောက်ကလေးဖျားကုန်းမဲတယိုကြောက်ကွဲမယန်းကုန်းဖတ်တေးကုန်းကော့ခမာကော့ပလော့အထာယကနာလိုလာကဆိုင်ကြံတော်အကလောမကြီးကလာပေါ်လောငယ်ပေါ်လောကြီးစတဲ့ကျွရ20ထပ်မနဲ့အိုးအိမ်ဆွခွာဘေးလို့ရာကိုထွက်ပြေးတိတ်ဆောင်နေကြရတာပါ6နှစ်ခွာတဝိုက်မှာတော်လရေးတက်ပေါင်းစုတွေပြတ်ဆုပ်ပြီးတဲ့နောက်လက်ရှိ6နှစ်ခွာရွာမှာစစ်ကောင်စီတပ်တွေအထိုင်ချထားပြီးတော့ပြည်လာခြင်းနဲ့ဒေသခံတွေကိုရွာထဲပေးမဝင်ဘူးလို့ရွာခံတွေကပြောပါတယ်ရွာရည်ထဲမှာစစ်ကောင်စီတပ်တွေအထိုင်ချလှုပ်ရှားနေပြီးတော့တွေ့တဲ့လူကိုဖမ်းဆီးမေးမြန်းနေတာမျိုးကြောက်လန့်နေတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဆွဲထားတဲ့နေရာနဲ့ဝေးတဲ့ခြေရွာတွေကပြန်လိုက်ကြပေမဲ့6နှစ်ခွာနဲ့အနီးလားကရွာတွေကတော့မပြန်နိုင်သေးဘူးလို့ရွာကန်ကအခုလိုပြောပါတယ်
။ပြန်တော့ပြန်ချင်တော့ပြောအောင်။ရန်ကျန်းစီချင်းတော့6နှစ်ခွာရောဖရဲကောင်ရောဖတ်တိကောင်ရောပြန်မရဘူး။အဲ့ဒီပြည့်တဲ့နယ်မှာဆိုရင်ແຍວ່າມາກູດີມາປ່ຽນຫນາຍຢ່າເດີ້ວ່
າອຄຸຄາອຈີລີຕີຈິງດີລາຕະຫຼາຈໍລောက်ຊິປີລູຍວາກັນດ້ວຍກະປ ્યો ວ່າໄດ້ຊີຍີຕີຈິງດີແລະອຈີສິດກາວຊີຕັດສະຄັນແລະຫຼ້ານແລະຈ້ວຍຍວາຕະຊູກະດີຍັດປ່ຽນຫຼານດີຈະວ່າໄດ້ຊີພີດຸກຂະແລະອະຍາຊູກະມຸດົງມິຸແລະບັກກະພົ່ງທີ່ຈောင်းແລະຊ່ວຍມິຸ50ຍາມາຄູລົງດີຈະດະລູຕະຊູກະຣາບາຊັນແມະຫນີປີໂຣຣາບາອະຊີຊິນດີຈະວ່າໄດ້ຍວາດູຍາຕາດີກະໍເດຕາຕີຈິງປີໂຣ4ຍັດປ່ຽນຫນາຍບໍ່ပြောင်းလဲနေကြတယ်လို့ပြောပါရရှင
်ဒါကတော့မွန်ပြည်နယ်ဘက်ကအခြေအနေအလိမ်မှပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာမနေ့တုန်းကကျင်းပခဲ့တဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲမှာမဲပေးခဲ့တဲ့သူနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးကြပါရစေအမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့တုန်းကကျင်းပခဲ့တဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ဒီမိုကရက်ပါတီကလက်ရှိသမ္မတဂျိုးဘိုင်ဒန်ကဦးဆောင်အနိုင်ရနေပြီးတော့ရီပါဘလီကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရနေပြီမဲ့ရာဂိုင်နှုန်းအဖြစ်ကတော့ဂျိုးဘိုင်ဒန်ကဒေါ်နယ်ထရန့်ထက်အသာရနေပါတယ်။ဒီရွေးကောက်ပွဲမှာကိုယ်တိုင်မဲသွားပေးခဲ့တဲ့မီရှိဂန်ပြည်နယ်ရဲ့အနောက်ဘက်ဘတ်တခရစ်မြို့နယ်မှာနေထိုင်တဲ့ချင်းတိုင်းရင်သားစလိုင်းလာကို VOA မြန်မာပိုင်းကကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
။စလိုင်းလာခမမီရှိဂန်ပြည်နယ်ကပါတီတွင်သမ္မတလောင်းပနာမရွေးပွဲကိုမဲပေးပစ်လာခမဘယ်ပါတီကောင်းဆောင်ကိုမဲပေးပစ်တာလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့မိသားစုနှစ်ယောက်ရှိတာနှစ်ယောက်စလုံးတော့ပေးပြီးပါပြီအာကျွန်တော်ကတော့ဒီနိုင်ငံအတွက်အကောင်းဆုံးလုပ်ပေးနိုင်မဲ့သူတော့မဲပေးခဲ့တယ်ကိုအဲ့လိုပဲကျွန်တော်ပြောချင်တယ်ပြီးတော့ကျွန်တော်အမျိုးသမီးကတော့သူလည်းသူ့ရဲ့ဆန္ဒအတိုင်းပဲသူဗုတ်တယ်သူပါဗုတ်လဲဆိုတော့ကျွန်တော်လည်းမသိပါဘူးခင်ဗျတော့ကျွန်တော်တို့အဓိကတော့ဒီနိုင်ငံအတွက်အကောင်းဆုံးလုပ်ပေးနိုင်တဲ့သူပေါ့လေအဲ့ဒီဟာကိုကျွန်တော်ဗုတ်ခဲ့တယ်လို့ပဲကျွန်တော်ပြောချင်တယ်ဟုတ်ကဲ့မေးပေးခဲ့တယ
်ဟုတ်ကဲ့အဲ့ဒီမီရှိဂန်ပြည်နယ်မှာလေဒီဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီတွေကဘယ်ကောင်းဆောင်တွေမဲရဖို့ပုံများနေလဲခင်ဗျ
အဓိကကထင်ရှားတဲ့ကောင်းဆောင်ကရီပါဘလစ်ကန်ဘက်ဆိုရင်တော့ဒီဒေါ်နယ်ထရမ့်ပေါ့ပြီးတော့နီကီဟဲလေးပေါ့သူတို့နှစ်ယောက်ရယ်ပြီးတော့တခြားလူတွေ3-5ယောက်လောက်ပါမယ်ထင်တယ်ပြီးတော့ဒီမိုကရက်ဘက်ဆိုလို့ရှိရင်တော့ဒီအဓိကတော့အခုလက်ရှိသမရလေသူပါမယ်ပြီးတော့တခြားကျွန်တော်တခြားပါတီတော့မသိဘူ
းဆိုတော့တကယ်ရွေးကောက်ပွဲအချိန်ရောက်လာရင်ဒီမီရှိဂန်ပြည်နယ်မှာဘယ်ပါတီရဲ့သမရနောင်ကအနိုင်ရကြီးပိုများမယ်ခံမှန်းလဲခင်ဗျာ
အာကျွန်တော်မီရှိဂန်စတေးယားswing state ဆိုတော့လေအခုကျွန်တော်နေတဲ့နေရာက west michigan ဆိုတော့ဒီ east michigan ဘက်မှာအဓိကအားဖြင့်တို့ဒီ michigan ရဲ့ရွေးကောက်ပွဲကိုအဓိကအားဖြင့်အဲ့ဘက်ကနေဘေးဘက်ကိုတို့ vote ပေးတာများတယ်ဆိုတော့ပုံမူတည်ပြီးတော့လေများသောအားဖြင့်အနိုင်ရသွားကြတာပေါ့ဆိုတော့ကျွန်တော်အထင်အမြင်ပြောမယ်ဆိုလို့ရှိရင် east ဘက်မှာဆိုလို့ရှိရင် east michigan ဘက်မှာဆိုလို့ရှိရင်Republican ဘက်မှာဆိုရင်တော့ဒီများသောအားဖြင့် Nikki Haley ကိုပေးမယ်လို့ကျွန်တော်ထင်တယ်။ And Western Michigan ဘက်မှာဆိုရင်တော့ဒီအခုသမ္မတဟောင်း Donald Trump ပေါ့လေ။အဲ့ဒါပေးမယ်လို့ကျွန်တော်ထင်တယ်။ပြီးတော့ဒီ Democrat ဘက်မှာဆိုရင်တော့လက်ရှိအခုသမ္မတပဲလက်ရှိသမ္မတ Joe Biden ပေါ့။အနိုင်ရမယ်လို့ကျွန်တော်ယုံတယ်။ ဘယ်ချိန်ကျရင် result ထွက်လာမှာဆိုတော့ကျွန်တော်လည်းမသိဘူးကျွန်တော်တရင်ထဲမှာကြားတဲ့လောက်ကတော့ဒီကျွန်တော်ရဲ့ state secretary ကဟို announce သွားတာလေ early voting system နဲ့ vote ရဲ့လိုအပ်ဒီနှစ်မှာ1 million လောက်ရှိတယ်လို့သူ announce လုပ်သွားတယ်
ဒါကတော့မီရှိဂန်ပြည်နယ်ကသမ္မတလောင်းပနားမရွေးချယ်ပွဲမှာမဲပေးခဲ့တဲ့အမေရိကန်နိုင်ငံသားမြန်မာနယ်ဘွားကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓဖူးညချမ်းအတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အဒီတာနဲ့ဆွေးနွေးကန် Generation Z Season နဲ့အားကစားခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ဥကျော်စန္ဒာရဲ့အဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ Ukraine စစ်နဲ့ American အကူအညီဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။ Russia တို့ရဲ့ကျူးကျော်မှုကို Ukraine ဘက်ကတံပြန်ထိုးစစ်ဆင်နေတဲ့အချိန်မှာပဲ Russia တွေကနယ်မြေတွေကိုသိမ်းပိုက်ပြီးတော့အောင်ပွဲခံနေပါတယ်။ဒါကတော့ American နဲ့မဟာမိတ်တို့ရဲ့အကူအညီမရနိုင်ခဲ့လို့ပဲဖြစ်တယ်လို့ဆိုပါတယ်။ပြပအကူအညီအထူးသဖြင့်အမေရိကန်တို့ရဲ့အကူအညီကယူကရိန်းအတွက်ဘလောက်အရေးပါပါသလဲရှေ့ဆက်ပြီးတော့ဘာတွေဖြစ်လာနိုင်ခြေရှိသလဲဆိုတာကိုဒီသတင်းမဲ့ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန္ဒာကိုမမျက်တစီအောင်ကဆွေးနွေးတင်ပြထားပါတယ
်မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါမျိုးစင်
အခုဆိုရင်ဒီယူကရိန်းစစ်ပွဲက၃နှစ်ထဲဝင်လာပါပြီအခြေအနေကဘယ်လိုရှိပါလဲဘယ်ဘက်ကနိုင်နေပါလဲ
မွန်းလင်းလင်းပြောရင်တော့ယူကရိန်းဘက်ကနည်းနည်းအရေးနိုင်နေတယ်လို့ပြောမှဖြစ်ပါတယ်အခု၃နှစ်ထဲဝင်လာပြီ၂နှစ်ထဲရောက်တော့ယူကရိန်းကဘာစဉ်းစားလာလဲဆိုတော့ counter offensive တံပြန်ထိုးစစ်ဆင်မဲ့ဆိုတော့ကျူကျော်လာတဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆိုတော့သူတို့ပြတ်တန်ဆုံးတူးစားခဲ့ပါတယ်ဒါပေမဲ့မအောင်မြင်ပါဘူးပထမဆုံးရုရှားတွေကသူတို့ရဲ့ယူကရိန်းမျိုးဖြစ်တဲ့ဘာကူကိုပြန်သိမ်းသွားတယ်နောက်မကြသေးခင်လာပိုင်းအတွင်းမှာပဲအာဖတီကာကိုသိမ်းတယ်ဆိုတော့ဒီဟာတကယ့်ကို landmark victory for russia ရုရှားတွေအတွက်မှတ်လောက်သလားအောက်ပွဲဖြစ်ပါတယ်ဒါယူကရိန်းသမ္မတတို့ကလည်းဝန်ခံကြတယ်နောက်တစ်ခါစီးရင်အားဖြင့်ရှင်မယ်ဆိုရင်လည်းရုရှားကယူကရိန်းထက်အများကြီးအင်အားစားပါတယ်ရုရှားအမေရိကန်ပြည်ရင်ကမ္ဘာမှာစီးရင်အကြီးဆုံးနိုင်ငံဖြစ်တယ်ဆိုတော့ယူကရိန်းကသူများအကူအညီနဲ့နေရတာဖြစ်ပါတယ်။စစ်အင်အားအပြင်စစ်သားအရေးအတွက်ကအစ military service ဒီဘုံနဲ့ညီမစင်ယူကရိန်းမှာ3သိန်းလောက်ရှိနေရာချက်မှာ7သိန်းလောက်ရှိတဲ့အခါ PC လက်နက်ကရီယာအလုံးရုရှားဖက်ဖက်ဆလာပါတယ်ဆိုတော့အခုခါမှာလည်းပဲရုရှားဘက်ကအင်အားကောက်နေတယ်ပြန်သိမ်းနိုင်တယ်ယူကရိန်းရဲ့တံပြန်ထိုးစစ်မအောင်မြင်တဲ့အခြေအနေဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ်
တဲ့ဒင်းတွေထဲမှာတော့ဒီယူကရိန်းကရုရှားရဲ့ drone တွေလေနေကိုပြန်ပြီးတော့ပစ်ချနေရပါပဲ
ဟုတ်ပါတယ်ဒါပေမဲ့ drone တွေလေနေဆိုတော့ကျွန်တော်နားလည်လို့ပြောရင်စီးရေးကျွမ်းကျင်တော့မဟုတ်ပါဘူးလေဒါဆိုတာကတော့အောက်ကထီလင်းတက်တွေအမြောက်တက်တွေဆက်လက်သွားဖို့အတွက်လမ်းရှင်းပေးတဲ့သဘောပေါ့လေဆိုတော့ artillery ခေါ်တဲ့အမြောက်တက်ကတိတ်ပြီးတော့အင်အားကောက်နေရရှာဘက်ကအဲ့ဒါကြောင့်လည်း drone တွေတက်သိမ်းထားတာပေါ့အဲ့ဒီဟာပေါ်ကျော်လာတဲ့လေရင်တို့ drone တို့ကတော့ယူကရိန်းကပြန်ပြင်းနိုင်တာတော့ရှိတယ်ဆိုပေမဲ့လည်းပဲဒီ artillery ကိုသူတို့တွန်းလှန်နိုင်ခြင်းရုရှားရဲ့ artillery ကြီးတက်တက်လာတဲ့ဟာအမြောက်တက်တက်လာတဲ့ဟာဆိုတွန်းလှန်နိုင်ခြင်းမရှိလို့အခုလိုအရင်းနှီးနေရတာဖြစ်တယ်လို့ပြောမှာပါ
American ဘက်ကစီအကူအညီတွေကအခုရက်ဆိုင်သွားတယ်ပေါ့နော်အဲ့တော့ American ကသူကတိတွေပေးထားပြီးတော့ဘာကြောင့်တွန်းဆုတ်နေရပါလဲပါတီနိုင်ငံရေးကြောင့်လား
ပါပါတယ်ပါတီနိုင်ငံရေးအကြောင်းဆိုပါတီနိုင်ငံရေးကိုအဓိကပြောမှာပေါ့လေ Democrat သမ္မတဂျိုးဘိုင်ဒန်ကတော့အကူအညီပေးဖို့ဆိုတာအဓိကCongress မှာသူတို့ဥပဒေပြုတ်တင်သွင်းတယ်အဲ့ဒီဥပဒေကိုအခုခါမှာနောက်ဆုံးအသုတ်ပေါ်လေဘီလီယံ50ကျော်ပေးမဲ့ကိစ္စကို Republican ဆရာကံွက်ထားတဲ့အကြောင်းစီမံထိုးနိုင်ဖြစ်နေပါတယ်ယူကရိန်းကိုသူတို့နိုင်ငံရေးအဖြစ်ထောက်ခံတယ်သို့တော်လည်းပဲသမ္မတဘိုင်ဒန်ရဲ့တခြားဥပဒေတွေဖြစ်တယ်သမ္မတဘိုင်ဒန်ကနယ်စပ်ကိုလူဝင်မှုကြီးကြပ်ရေးမှာသိပ်ပြီးတော့တင်းတင်းကြပ်ကြပ်မဟုတ်ဘူးပေါ့လေ Republican ဖြစ်ချင်းတယ်လို့မလုပ်ဘူးသူက မက္ကဆီကိုနယ်စပ်မှာလူမှုကြီးကြရေးတို့စသဖြင့်ပေါ့လေအဆိုင်လမ်ကိစ္စတော့မှသူက Republican တွေမကျေနပ်ဘူးဆိုဒါကိုမကျေနပ်တဲ့တရားဟိုဥပဒေကိုလည်းပဲ Ukraine ကိုပေးမယ့်ဥပဒေကိုလည်းကန့်ကွက်တယ်ဆိုပြီးတော့တွဲပြီးတော့ကန့်ကွက်တာပါအဲ့ဒါက Senate အထက်လွှတ်တော်ရဲ့လူမျိုးစု Republican ကဆို Mitch McConnell ကပြီးခဲ့တဲ့နှစ်ရက်လောက်ကမီဒီယာတစ်ခု interview ပေးတဲ့မှာကျွန်တော်ဖားတာဖြစ်ပါတယ်ဒါကနိုင်ငံရေးကိစ္စဒါပေမဲ့အဲ့ဒီလောက်သဘောထားမပြော့ပြောင်းမနေပိုတင်းမာတဲ့ Republican စီရှိတယ်အဲ့ Republican တွေကပေးကိုမပေးသင့်ဘူးဒီကိစ္စမှာငါတို့မပါသင့်ဘူးလို့ပြောတဲ့သဘောထားရှိတယ်။အဲ့ဒီ Republicans တွေထဲမှာများသောအားဖြင့်ကတော့ Donald Trump ကိုထောက်ခံတဲ့ Mitch McConnell က Republican ရှေ့နောက်ပြီးတော့သူ့ရဲ့ Mitch McConnell ကပြည်သူတွေကို Mexican ကောက်ကြီးဟာဖြစ်ဆန္ဒသဘောထားကောက်ကြီးရဲ့ခါမှာ63ရာခိုင်နှုန်းကမပေးသင့်ဘူးဒီဟာပေးတာပါတယ်ဆိုတော့ကန့်ကွက်ကြတာရှိပါတယ်။ဒါကပါတီနိုင်ငံရေးနဲ့ပတ်သက်ပြီးတော့အဖူတစ်ဖြစ်နေတာ။ဒါပြင်အမေရိကန်သမိုင်းကြောင်းကိုကြည့်ရင်အမေရိကန်ရဲ့နိုင်ငံကြ合いဟွာရာစီယာအထူးကြံနေခြင်းနဲ့ဟွာရာ isolationist isolationism လို့ခေါ်ရမှာဖြစ်ပါတယ်။ဟိုပထမကွာစပြီးတော့ငါဆိုရင်အမေရိကန်ကဝင်တိုက်ပေးခဲ့တဲ့အများကြီးအရင် Woodrow Wilson ဟာသိအနာကြီးလာပြီးတော့သူကိုယ်တိုင်နိုင်ငံကိုစစ်ပွဲမဖြစ်အောင်ဆိုပြီးအမေရိကန်သမ္မတက League of Nations ကိုခေါ်တဲ့နိုင်ငံမဟုတ်သူအသင်းကြီးကိုသူကတောင်းပေးခဲ့တယ်။နိုင်ငံတွေကသိသဘောတူပြီးလက်ဖက်ရေးထိုးကြတယ်။ဒါပေမဲ့Woodrow Wilson ရဲ့နိုင်ငံဖြစ်တဲ့ American ကအဖွဲ့ဝင်ဖြစ်မလာဘူး Congress ကကန့်ကွက်တယ်ဟာငါတို့ကသူများနိုင်ငံရေးဝင်မချုပ်ဘူးဖိကြနေမယ်ဆိုတဲ့သဘောထားမျိုးရှိခဲ့ဆိုသူတို့သမိုင်းကြောင်းမှာကွန်ထားရတော့ isolationist idea လေးမသိမသာကျန်နေသေးတယ်လို့ပြောမှဖြစ်ပါတယ်တကယ်တော့အဲ League of Nations ဆိုဟာကုလသမဂ္ဂရဲ့ဆေးပြေးပေါ့ကုလသမဂ္ဂဒုတိယကမ္ဘာစစ်မြောက်ပေါ်ပေါက်လာတယ်အဲ League of Nations ကပထမကမ္ဘာစစ်မြောက်ပေါ်ပေါက်ခဲ့တာဖြစ်တယ်ဆိုတော့အဲလိုသမိုင်းကြောင်းရဲ့ဒါအစဉ်လာလည်းပဲနည်းနည်းစိတ်ထဲမှာရှိနေသေးလို့ထင်ပါတယ်ဒါကြောင့် American ရဲ့အကူအညီကနောက်နေ့နေတယ်လို့ပြောမှာဖြစ်ပါတယ်
။ဥရောပရောဘယ်လိုအကူအညီတွေဆက်ပေးနေပါလဲ။ဒီဥရောပအကူအညီတွေကယူကရိန်းအတွက်ဘယ်လောက်အရေးပါပါလဲ
။အရေးပါပါတယ်။အမေရိကန်ပြီးရင်ဥရောပပေါ့။ဥရောပကအမေရိကန်ဟောက်တော့မပေးနိုင်ဘူးပေါ့။ဆိုတော့အခုဥရောပရဲ့အကူအညီလည်းပဲနှောက်နှေးနေတယ်။ဆိုတော့သောသောကအဲဒီအာဖရိကာကြားသွားပြီးနောက်မှာယူကရိန်းသမ္မတကပြောတယ်ဗိုလိုဒီမားဇီလန်စကီကသူတို့ရဲ့အကူအညီနှောက်နှေးလို့ငါတို့ဘက်ကထိခိုက်ခဲ့ရတာဖြစ်တယ်ဆိုတော့ပြောတယ်။နောက်သူပြောတဲ့စကားပြောရင်သူပြီးခဲ့တဲ့ညီလာခံမှာ European တွေကမေးတယ်ဒီစီပွဲပြီးဖို့အချိန်နေအလားလားဆိုအဲ့ဒီကိစ္စကိုကျွန်တော်မမင်းနဲ့ခင်ဗျားတို့ခင်ဗျားမေးပါတယ်ခင်ဗျားတို့ကိုခင်ဗျားပြန်မေးခင်ဗျားတို့ကဘလောက်အကူအညီပေးနိုင်တယ်ဘလောက်မြန်မြန်ဆန်ဆန်ပေးနိုင်တယ်ဆိုတဲ့အပေါ်မှာမူတည်ရဲခင်ဗျားတို့က Ukraine ကိုကူညီနေရတာဟာ charity မဟုတ်ဘူးသနာဂရုဏာသက်လို့အလှပေးနေလို့မမှတ်နဲ့ခင်ဗျားတို့နိုင်ငံခင်ဗျားတို့ရဲ့လွတ်လပ်ခွင့်ကိုကျုပ်ကစီရင်ကာကွယ်တိုက်နေရတာဟုတ်တယ်လေယူကရိန်းပြည်သူကရုရှားဆက်ပြီးတော့ဥရောပအနေနဲ့ဖြစ်လာနိုင်တယ်ဆိုပြီးတော့အဲ့ဒီကိုပြောသွားတာဖြစ်တယ်ဆိုတော့အဲ့ဒီကိစ္စမှာခုဥရောပကလည်းပဲဆက်ပြီးမပေးနိုင်ဖြစ်နေတယ်အမေရိကန်ပြည်ရဲ့တဝက်လောက်တောင်မှမရှိသေးပါပဲဒါပေမဲ့လည်းသူတို့ကတောင်းနှင်းနေသူတို့နှောင့်နှေးတဲ့အကြောင်းရင်းကတော့သူတို့စီမှာခွဲတန်းချထားတယ်ဥရောပသမဂ္ဂနိုင်ငံတွေမှာစီးပွားရေးကိစ္စပါညာပူးပေါင်းဆောင်ရွက်ကြတဲ့ဥပဒေကိစ္စမှာ CA ဟာသူ National Affairs ဖြစ်တယ်စီးရေးကိစ္စနဲ့ပတ်သက်ပြီးတော့စီးရေးမှာသဘောတူညီမှုမရှိဘူးနေတို့မှာရှိရဲဥရောပသမဂ္ဂအနေနဲ့မရှိဘူးဆိုတော့ဥရောပသမဂ္ဂတွေမှာသူတို့နိုင်ငံရဲ့တိုင်းပြည်ဗန္ဒာရေးအချို့အစားလိုက်ပေးရတယ်ဆိုဂျာမနီကဗန္ဒာရေးအတောင်းတင်းဆုံးဆိုသူအများဆုံးပေးရတယ်အဲ့ဒီကိစ္စမှာလည်းပဲနည်းနည်းမကြည့်မလဲဖြစ်တယ်သူနဲ့ငါများဆိုရဲကိစ္စရှိရလို့သိရပါတယ်နောက်တစ်ခုကလည်းအမေရိကန်နှောင့်နှင်းနေတဲ့ကိစ္စအမေရိကန်မှာနောက်ပိုင်းမှာဘယ်လိုဖြစ်လာမလဲဘာညာဆိုတာသူတို့စောင့်ကြည့်နေတဲ့သဘောလည်းဖြစ်မယ်အဲ့ဒီဟာလည်းပါတယ်လို့ထင်ပါတယ်
ဒီမှာဒီအမေရိကန်ရဲ့ယူကရိန်းပေါ်သဘောထားဥရောပနိုင်ငံတွေနဲ့ဘာကွာလို့ပါလဲ
အာဥရောပကဘူရေးကြီးတယ်အစကတည်းကဥရောပဟာကမ္ဘာစစ်တွေဖြစ်ရင်ဥရောပမှာပဲဖြစ်မလဲအခုရုရှားနဲ့စစ်ဖြစ်လာရင်လည်းဥရောပပဲဖြစ်မှာအမေရိကန်ကသဘုတ်တရားကြီးချထားတာရောက်လာမှာမဟုတ်ဘူးဆိုတော့အဓိကအဲဒီကဥရောပမှာစစ်ဖြစ်တိုင်းအမေရိကန်အစတက်တက်ကြွကြွမပါခဲ့ဘူးဒုတိယကမ္ဘာစစ်တွေသူတို့ပေါ်ဟာဗတ်ပြန်လာပြစ်လာတဲ့ခမာခဲသူတို့ဝင်နေဆွေးလုပ်လိုက်တာဖြစ်တယ်ဆိုတော့မြန်သာအဖြစ်ဥရောပကပုခံရတယ်ဥရောပနဲ့အမေရိကန်ကွာတာကဒနာအင်အားချင်းကွာတယ်နောက်ပြီးတော့အဲစီးရဲ့ဒဏ်ကိုပထမဦးဆုံးထိတွေ့ရမယ့်အနေထားမှာအမေရိကန်နဲ့ရှောင်နေလို့ရတဲ့သဘောရှိတယ်ဥရောပခံရမယ်သို့တော့အမေရိကန်ဟာလည်းပဲဥရောပဟာအမေရိကန်ရဲ့စိတ်အရေးကြီးတယ်ဘာကြောင့်လဲဆိုတော့အမေရိကန်ရဲ့ prosperity ချမ်းသာကြွယ်မှုကဥရောပရဲ့ချမ်းသာကြွယ်မှုနဲ့ဆက်နွယ်နေတယ်ဥရောပချွတ်ချုံကြတဲ့အမေရိကန်ချွတ်ချုံကြတော့မှာပဲဒါကြောင့်ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာဥရောပက စစ်ဖြစ်ပြီးတော့နယ်လမ်းမထူနိုင်ဖြစ်နေတဲ့အခါမာရှယ်ပလန်တို့ဘာလို့စီမံကိန်းတွေဘာလို့လုတ်ပြီးတော့အမေရိကန်ကဥရောပနယ်လမ်းထူထောင်ရေးကိုလုပီးခဲ့ရတာဖြစ်တယ်ဆိုတော့အဲ့ဒီကူတော့ဆက်ဆက်နေပါတယ်သို့တော်လည်းပဲစစ်တမ်းကိုတိုက်ရိုက်ခံရတဲ့အခါတော့ဥရောပကပူပြီးတော့ခံရတယ်ဒါကြောင့်ဥရောပကပူပြီးတော့စိုးရင်သင့်တယ်လို့ယူဆကြပါတယ်ခင်ဗျအ
ဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့ကအမေရိကန်နဲ့အနောက်နိုင်ငံတွေပေါ်မှာလုံးဝမူတည်နေရဲဆိုတဲ့သဘောပါလား
ပြောနိုင်ပါတယ်ယူကရိန်းကရုရှားကိုဘယ်လိုမှစီးရင်အပြစ်မမိနိုင်ပါဘူးအဲ့ဒါကြောင့်လည်းပဲအဓိကလိုဖြစ်တာနောက်ပြီးရုရှားကလည်းပဲယူကရိန်းကိုဝင်တိုက်ရတဲ့အကြောင်းရင်းပေါ့လေ2014ခရိုင်းမီးယားဘာညာစားဖြစ်ခဲ့တယ်သူတို့ကယူကရိန်းကအနောက်နဲ့သိမ်းနှီးဆက်သွားမယ်တကယ်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်သွားတဲ့ပြည်နယ်တွေသမ္မတနိုင်ငံတွေစီကြဖြစ်လာတဲ့ဟာတွေအဲ့ဒီနိုင်ငံတော်တော်များများဟာရုရှားနဲ့ဆက်ဆံရေးမပြတ်ဘူးချစ်ချစ်ခင်ခင်နေတယ်ယူကရိန်းကြတော့ယူကရိန်းကတချို့ဟာနောက်ဖက်ကိုရင်းလာပြီးတော့ဥရောပသမဂ္ဂကိုဝင်မလို့လို့နေတို့မလို့အဲ့လိုပြည်စံမျိုးဖြစ်လာတဲ့အကြောင်းစပြီးတော့ယူကရိန်းကိုအဲ့လိုမဖြစ်အောင်ရုရှားဘက်ကဟန်တားခြင်းတဲ့သဘောနဲ့စလာရလို့သုံးသပ်ကြတာဖြစ်ပါတယ်ဆိုတော့ဒါဟာစစ်တော့ဆက်ဆက်နေပေါ့လေအဲ့ဒီခုဟာ
တကယ်လို့များပေါ့နော်2024အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကတကြောပြန်အနိုင်ရခဲ့မယ်ဆိုရင်ဒီယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားမူဝါဒတွေကပြောင်းသွားနိုင်မှာလ
ားအာဒေါ်နယ်ထရမ့်ကဘာပြောလဲဆိုတော့24နှစ်အတွင်းမှာဒီဘောရပ်လိုက်မယ်ပြောရတော့ဟုတ်မှာပဲဒါပေမဲ့နိုင်ငံရေးမှာရွေးကောက်ပွဲမတိုင်ခင်ပေးတဲ့ကတိပေါ့လေအဲ့ဒါဟာ election promise နဲ့တကယ်လက်တွေ့အာဏာရှိလာတဲ့အခါလိုရတယ်နော် quadrat ပါတယ်အများနဲ့ထပ်တူမကြပါဘူးဒါပေမဲ့ဒေါ်နယ်ထရမ့်ကတော့တနည်းနဲ့သူကကြိုးစားမှာသူကရုရှားနဲ့ပူတင်နဲ့ပေါ့လေရုရှားနဲ့ဆိုရတယ်သူကတင်းတင်းတင်းတင်းလည်းဆက်ဆက်မှုလူလာကလေးလူဖြစ်တယ်ဆိုတော့အဲ့လူလည်းဖြစ်ကောင်းဖြစ်နေမှာသူကတော့အဲ့လိုပြောနေတာပဲတချို့ကတော့အဲ့လိုမဖြစ်နိုင်ဘူးလို့လည်းပြောကြတယ်တချို့ကတော့ဘယ်လိုသုံးသပ်လဲဆိုတော့ဒီယူကရိန်းဘုတ်ကြီးတယောက်သုံးသပ်တာကျွန်တော်ကြားလိုက်တယ်ဒေါ်နယ်ထရမ့်အနာရရမယ်ဆိုလို့သိကြလိုက်ရင်ရုရှားကပူပြီးတော့စီးရီးကိုအစိမ့်မြင့်ပြီးတော့နေမြေပူသိမ့်မယ်တကယ်လို့စီးစားဖြစ်မယ်ဆိုရင်သူကအပေါ်စီးရနေမှာပေါ့လေဒေါ်နယ်ထရမ့်ကရကြတော့ဆိုရင်သူကအပေါ်စီးရနေပြီးတော့စီးစားနိုင်တဲ့အနေအထားဖြစ်အောင်လုပ်နိုင်မယ်ဆိုတော့ပြောနေရပါတယ်ဆိုတော့တကယ်ဖြစ်လာမယ်မဖြစ်လာမယ်တော့မပြောနိုင်သေးဘူးသို့ပေမဲ့ဒေါ်နယ်ထရမ့်ကတော့ဒီစစ်ပွဲကိုကန့်ကွက်နေတာဖြစ်တယ်ဒီ issue ဒီဘီလီယံရွေးကောက်ပွဲအတွက်အဓိက issue တစ်ခုလည်းဖြစ်လာနိုင်တယ် American ပြည်သူတွေရဲ့ taxpayer money ပေါ့အခွန်တန်းပြည်သူတွေရဲ့ပတ်စံနဲ့ထပ်ပတ်နေရတာဟုတ်ယူကရိန်းကိုထပ်ပတ်နေဆိုတာအဲ့ဒါကိုတချို့လူတွေကလည်းမပေးသင့်ဘူးဘာညာအဲ့လိုမျိုးထင်တဲ့သဘောရှိတယ်ဆိုတော့နောက်ဒေါ်နယ်ထရမ့်ကတော့ yes to tell them and let's make the american great again ဆိုရမယ်ကပြောပြီးတော့ကမ္ဘာမှာအင်အားကြီးဆုံး great နိုင်ငံဖြစ်မယ်ဆိုပြီးတော့သူကကြွေးကြော်နေတယ်ဆိုတော့ပြောင်းလဲသွားနိုင်ပါတယ်အချိန်တွေကတော့ဆိုတော့အဲ့ဒီဟာစစ်ပွဲရစဲဘူးတဲ့သူကလောက်အောင်ကျူးစားကျူးစားပါနိုင်မယ်ဒါပေမဲ့အဆုံးနိုင်ငံကဘယ်ဘက်ကအပေါ်စီးရသွားမလဲဆိုတာကတော့သိစနာစရာပါပဲရုရှားဘက်ကအပေါ်စီးနဲ့ဆုံးဖြတ်နိုင်နိုင်မယ်သဘောဖြစ်ပါလိမ့်မယ်
ဒီပြောင်းလဲသွားနိုင်တယ်ဆိုတာရှေ့မတူနောက်မဆုတ်အခြေအနေတွေကနေဟိုရုတ်တရက်ပြောင်းလဲသွားတဲ့အနေအထားဖြစ်နိုင်တာပါလားအဲ့လိုဖြစ်ဖို့ဆိုရင်ဘလို့အချက်ဒီပေါ်မှာမူတည်ပါလဲ
ဒီဟာကိုစဉ်းစားကြဖို့ကတော့ကဘာကောင်းဆောင်တွေကပြောနေတာပဲပုံမှန်မင်းကြီးကဒီနေ့လားမနေ့လားပြောသေးမလားဒီဟာကိုညဉ့်ညံ့ဆိုဖြစ်ရှင်းပါပြဿနာတွေကအများအားပြောနေကြတယ်သူကတော့တပင်းညဉ့်ညံ့ဆိုဖြစ်ရှင်းတဲ့နေရာမှာဒန်းတူအခြေအနေနဲ့ဖြစ်ရှင်းနိုင်မလားဒီဟာကိုညီဖူကတော့သိခက်ခဲပါလိမ့်မယ်ဆိုတော့တကယ်လို့ဒေါ်နယ်ထရမ့်တက်လာပြီးတော့ပူတင်နဲ့ရုပ်ပေးလို့ပြီးတော့ရလိုက်တဲ့ဆိုသည့်တိုင်အောင်ဒီပြည်ပခညင်းတော့မှမဟုတ်ဘူးဒါအမြဲတမ်းဆက်လက်ပြီးတော့မချေနှက်မှုတွေကတော့ရှိနေကြမှာကြမှာပြည်ပခရှိကြမယ်နောက်တချို့ကလည်းသုံးသပ်ကြတယ်ဒီအမေရိကန်ကဘာမှမလုပ်ဖဲနဲ့အဆော့ပေးပြီးတော့တာပေးလိုက်ရတဲ့သဘောဖြစ်တယ်ရုရှားကိုအစာပေးပြီးတော့ဆုံးဖြတ်လိုက်စေတဲ့သဘောဖြစ်တယ်ဆိုရင်လည်းတရုတ်ကလည်းစခန်းထလာလိမ့်မယ်သူကတိုင်ဝမ်အစီအပဲမှာပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းပြီးတော့ရောင်းတက်လာမှာပေါ့လေသူကလည်းအထင်သာလုပ်ရလိမ့်မယ်ဆိုတော့ပြောနေကြတာရှိပါတယ်ဒါပေမဲ့သမိုင်းဆိုတော့ကြိုတင်ပြီးခံမှန်းဖို့ခက်ပါတယ်အနာဂတ်ဆိုတာမြင်ရခက်တယ်အတိတ်ကကျွန်တော်မြင်ရတာအတိတ်ကနောက်မှရှိရဆိုရင်ပဲအတိတ်ကိုကျွန်တော်မြင်ရတယ်အနာဂတ်ကိုကျွန်တော်မမြင်နိုင်ပါဘူ
းဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာရှင
်ရပါတယ်ညစီ
ယူကရိန်းစစ်နဲ့အမေရိကန်အကူအညီဆိုတဲ့ခေါင်းစဉ်နဲ့ဥကြော်စံသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။မကြခင်မှာတော့အားကစားခံတာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ Generation Z အစီအစဉ်ကိုအလှည့်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာကျောင်းသားဗီဇာရပြီးတော့ကျောင်းတက်ခွင့်ရဖို့ဆိုတာ generation z လူငယ်အများစုရဲ့အိမ်မက်ဖြစ်ပါတယ်လက်ရှိအခြေအနေမှာတော့အခက်အခဲအမျိုးမျိုးကြောင့်အမေရိကမှာကြောင်းတက်ခွင့်ရဖို့အတွက်လူငယ်တွေကပြင်ဆင်မှုတွေအများကြီးလုပ်ရပါတယ်သူတို့သွားတက်မဲ့ကြောင်းကိုရွေးချယ်တဲ့လျှောက်ထားတာကအစအမေရိကန်ပြည်ဝင်ခွင့် visa ရရှိဖို့အဆုံးပြင်ဆင်လောက်ကိုင်းတဲ့နေရာမှာတည်ထားတင်တာတွေရှောင်ရှားရမှာတွေလည်းရှိပါတယ်ဒီလိုမျိုး generation z လူငယ်တွေတည်ကျင်တဲ့မိဂွန်းတွေကိုသိရအောင်လို့ Montgomery College မှာပညာသင်ယူနေတဲ့ညီမငယ်တယောက်ကိုမက်ခင်လီကစကားပြောထားပါတယ်
ဟေ့ဂျန်စီရတက်ချင်ရောက်ပြီနော်ဂျန်စီရရေအကြောင်းမျိုးမျိုးကြောင့်အမေရိကမှာကျောင်းသားဗီဇာနဲ့လာပြီးတော့ကျောင်းတက်ချင်တဲ့လူငယ်တွေအတွက်ကိုကိုရိုင်းလေးဒီမှာကျောင်းတက်နေပြီးတော့သူ့လိုပဲကျောင်းတက်ချင်တဲ့လူငယ်တွေကိုကူညီပေးနေတဲ့ညီမငယ်လေးတယောက်နဲ့ဆက်သွယ်ထားတယ်သူဘာတွေပြောမလဲဆိုတာနားထောင်ကြည့်နော
်ညီမနာမည်ကတော့မြစီဆာဟာယခုလက်ရှိ Maryland Montgomery College မှာတက်နေရပါတော့
ကျောင်းမတက်ခင်ပြင်ဆင်ရမယ့်အရာတွေကဘာတွေဖြစ်မလဲ
အဓိကအရေးကြီးဆုံးကတော့ကိုမပါတော့ဆယ်တန်းအောင်ပြီးသားဆိုလို့ရှိရင်လည်းဆယ်တန်းအောင်လာမယ်တချို့ကျတော့ဟို private school တွေတက်တဲ့သူတွေကျတော့ဆယ်တန်းအောင်လာမယ်မရှိတဲ့အခါကျတော့သူတို့က GD လို့ IGC PSC လို့မျိုးဟာကြီးဖြေထားတယ်ပေါ့နော်အဲ့ဒီဟာကြီးရဲ့သူတို့လက်မှတ်ကြီးအဲ့ဒါလိုလို့ပေါ့နော်အဲ့ဒါပြောလို့ရှိရင်ညီမတို့ကိုတက်မဲ့ကျောင်းပေါ်မူတည်ပြီးတော့ IETS ပဲဖြစ်ဖြစ် TOEFL ပဲဖြစ်ဖြစ် SAT ပဲဖြစ်ဖြစ်ပေါ့နော်လက်ခံကြရတယ်အခုနောက်ပိုင်းကျတော့ကျွန်တော်လက်ခံလာတဲ့ကျောင်းကြီးရှိရပေါ့နော်အဓိကအရေးကြီးဆုံးကတော့အဲ့နှစ်ခုပေါ့နော်
ကျောင်းရွေးတဲ့အခါရောဘယ်ချက်တွေကိုထည့်ပြီးစဉ်းစားသင်တယ်လဲဆိုတာကိုလည်းသူကပြောပြထားတယ
်အဓိကကတော့ research လုပ်ပေါ့နော်ကိုယ့်အကူဖယ်ဥသွားခြင်းနဲ့ကိုကျောင်းဟိုကိုကဘာနဲ့တက်ခြင်းနဲ့ဟိုမှာ ID ဘိုင်းဆို ID ဘိုင်းနဲ့ပတ်သက်ပြီးတက်ခြင်းနဲ့အဲ့ ID ဘိုင်းနဲ့ပတ်သက်ပြီးတော့ဘယ်ကျောင်းနေရတာနံပါတ်ကြီးတယ်ဘယ်ကျောင်းနေရတော့အဲနံပါတ်ဟိုလိုမျိုးပေါ့နော်ကိုယ့်အတွက်အဆင်ပြေမယ်အဓိကကတော့အဲ့ဒါပေါ့နော်စဉ်းစားမှာကျောင်းရဲ့ဒီကျောင်းလာကပေါ့နော်ဒီကျောင်းလာကတွေထည့်သွင်းစဉ်းစားရမယ်ကျောင်းလာကကရောကိုယ်နဲ့အဆင်ပြေတယ်ဘယ်လိုမျိုးပေါ့နော်စကောလာရှစ်များတဲ့ကျောင်းလို့ဆိုလို့ရှိရင်ကိုတက်တင်နေရွေးချယ်တင်နေပေါ့နော်အဲကိုကိုကလို့ရှိရင် best state တွေကတော့ကိုနဲ့တင့်တော်မယ်ဟိုကိုကကို research လုပ်ပေါ့နော် research လုပ်ပြီးတော့မှရွေးချယ်ဖို့ဟိုကဖြစ်တာပေါ့နော
်ကျောင်းလျှောက်တဲ့အခါမှာတချောင်းလေးကိုပဲလျှောက်တင်သလားဒါမှမဟုတ်လို့ရှိရင်တချောင်းနဲ့ပို့ပြီးလျှောက်တင်လားအဲ့လိုမျိုးလျှောက်တာရော visa လျှောက်တဲ့အခါမှာဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ရှင်းပြထားတယ်
ကျောင်းလျှောက်တဲ့အခါမှာဆိုလို့ရှိရင်ပေါ့နော်ဆယ်တန်းအောင်ဗီဇာတွေဒီတက္ကသိုလ်ကမတက်ရသေးဘူးအချို့ကျလည်းဒီ GD အောင်ဗီဇာတွေဒီမြန်မာပြည်မှာလည်း University တွေမတက်ရသေးဘူးအဲ့လိုမျိုးဆိုတော့သူတို့တွေအသက်ကလည်းငယ်သေးတယ်ဆိုတော့သူတို့တို့အဆင်ပြေဆုံးကဒီ College တွေပေါ့နော် Community College တွေကသူတို့တို့အဆင်ပြေဆုံးတချို့ကျတော့လည်းပေါ့နော်ဒီအသက်ကလည်း Graduate ကိုကလည်း Graduate ဖြစ်ပြီးသားလား Graduate ဖြစ်ပြီးသားကိုအတက်ကလည်းပေါ့နော်ဒီ25နောက်ပိုင်း26 29နေဖြစ်ပြီးအဲ့ဒါကိုမှ college ထပ်ပြီးတော့ join မယ်ဆိုလို့ရှိရင်အကြောင်းညီမအထင်ရောအဆင်မပြေဘူးလို့ထင်တယ်ဒါပေမဲ့တချို့တွေလည်းရတဲ့လူဖြစ်တယ်အဲ့ဒါလည်းအရန်နေတယ်100% မှာ 10% လောက်ပေါ့နော်အဲ့လိုမျိုးလောက်ပဲရတာပေါ့နော်အဲ့ဒါကလည်းကိုတော့ကိုဗီဇာမှာပေါ့နော်ကိုတော့ chance အရန်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ဘာလို့များလဲတက်ဒီဘာမှမလဲဟိုဘွဲရဘွဲရပြီးသားလူတယောက်ကဒီမှာ college နှစ်နှစ်ပြန်တော့ဖို့ဆိုတာပေါ့နော်သူတို့အတွက်တော့မယုံစရာမျိုးဖြစ်တာပေါ့နော်အဓိကကတော့ဒီတချို့ interviewer တွေကကြတော့လေအကြောင်းကိုသူတို့ကနှစ်ကြောင်းလောက်လျှောက်တာကိုကြိုက်တယ်နှစ်ကြောင်းလောက်လျှောက်ထားပြီးမှကိုကဘယ်ကြောင်းဥမာညီမတော်ကဆိုလို့ရှိရင်လည်းမေးတယ်နင်ဘယ်ကြောင်းလျှောက်ခဲ့လဲဆိုညီမတော်ကကြတော့နှစ်ကြောင်းလျှောက်ခဲ့တော့ငါဒီကြောင်းနေနှစ်ကြောင်းလျှောက်ခဲ့တယ်အဲကြောင်လျှောက်ခဲ့ရတော့အဲ့ဒါဆိုတော့သူနေွားပြီးအဲ့လိုအဲ့ပုံမှာပေါ့နော်ညီမရဲ့တုံသက်ချက်ညီမမင်းကအဲ့ပုံမှာသူချိနဲ့ဟိုချိနဲ့တဲ့ပုံစံမျိုးတော့ဖြစ်တယ်ပေါ့နော
်ဗီဇာလျှောက်တဲ့အခါမှာရောဘာတွေတည်ထားတယ်လဲစောင်းရင်ရှောင်းရင်ရောဘာတွေရှိလဲ
interview one grief solution เนาะvisa မရခင်ညီမတို့ဒီ appointment တင်ဖို့ပေါ့เนาะဒီတန်ရုံးမှာ appointment တင်ဖို့ i20 ရဲ့နောက်ပြီးတော့ appointment တင်လို့ရဲ့ form ပေါ့เนาะ DS160 အဲ့ဒါဖြည့်တဲ့အခါမှာအရင်အရေးကြီးပါတယ် DS160 ဖြည့်တဲ့အခါမှာပေါ့เนาะကိုကိုတိုင်းဖြည့်ဖို့လို့တချို့ကျတော့လည်း agent ညီအပ်ထားတယ် agent ညီအပ်ပြီးတော့ agent ကိုပဲဖြည့်ခိုင်းနေဆိုလို့ရှိရင်အဆင်မပြေဘူးပေါ့เนาะတချို့ agent ညီကျတော့လည်းဟိုဒီကိုအကြောင်းအရာနဲ့ပတ်သက်ပြီးတော့တလွဲတွေပေါ့နော်ဖြည့်ပြရမျိုးလည်းရှိရယ်ပေါ့နော်အဲ့ခါကျရင်အဓိကကနင့်နာမှာပိုပဲပေါ့နော်ကို့မှာပဲ effect သွားဖြစ်တဲ့အခါဆိုတော့ DS160 ဖြည့်တဲ့အခါကျရင်ကိုယ်တိုင်လည်းဖြည့်ဖို့လည်းလိုရယ်ပေါ့နော်အဲ့ဒီဟာမှာမသူက interviewer ကမေးလာခဲ့မယ်နင်ကျောင်းဘယ်နှချောင်းလျှောက်လဲဥမာထားပါကိုကအေးချောင်းအလိုက်ပြီးဆိုလို့ရှိရင်ကိုကတကယ်တမ်းလျှောက်တာနှစ်ချောင်းနှစ်ချောင်းကိုအေးချောင်းကျောင်းမရည်ရယ်အမှမှာကိုက interview မှာကိုကပြောလိုက်မယ်ငါကျောင်းလျှောက်တာငါဒီကျောင်းနှစ်ချောင်းလျှောက်တာဆိုလို့ရှိရင်အမှလွယ်ပါ ါတယ်ကိုရဲ့ DS1 system မှာဖြည့်ထားတော့တမျိုးသူ့ကိုပြောတော့တမျိုးအဲ့ခါကျရင်ကိုကလိမ့်တယ်လို့ဖြစ်သွားပြီအဲ့ခါကျရင်ပေါ့နော်အမောက်လိမ့်နေတာလားဆိုပြီးသူလည်းတွေးကောင်းတွေးနိုင်တယ်အဲ့တော့ကိုရဲ့ visa ပေါ့နော်ပဲချက်ဖြစ်နိုင်ရင်များတယ်ပေါ့နော်ပြီးသွားရင်အဲကိုကျောင်းသွားတတ်မှာမှန်တယ်ကိုကျောင်းသွားတတ်မှာဆိုလို့ရှိရင်ကိုကျောင်းသွားတတ်မဲ့အကြောင်းပေါ့နော်အဲ့ဒါကိုလိုတူရှင်းပေါ့နော်လိုတူရှင်းပြောပြဖို့လိုတယ်
ကဲဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲနော်ရှေ့တစ်ပတ်တွေကြားလို့ရှိရင်လေဂျင်စီတွေတည်ကျင်တဲ့အကြောင်းအရာတွေကိုရှာဖွေတင်ဆက်ပေးနေတဲ့ဂျင်စီရှိနေတာမလို့ဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့နော်တတ
မခင်လေးရဲ့ generation စီစီစင်စင်ပါရှင်အပတ်စဉ်အားကစားကဏ္ဍကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်ကိုရနိုင်စူးစီးတင်ပြပေးထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်ကကာရာဘောဖလားဘောလုံးပွဲမှာတော့လီဗာပူးအသင်းကအချိန်ပိုမှာတွင်းတဲ့ဂိုးနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကာရာဘောဖလားဖိုင်နယ်ကိုလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာဒီနေ့ကနေနေ့ကကစားခဲ့ကြပြီးတော့လီဗာပူးနဲ့ချယ်ဆီတို့ပိုလူခဲ့ကြတာပါဒီပွဲမှာနှစ်ဖက်အပြန်အလှန်ဂိုးတွေတွင်းခဲ့ပေမဲ့လည်း VAR ကလူချွန်တယ်လို့ဆိုတာကြောင့်နှစ်သင်းစလုံးဂိုးတွေမရခဲ့သလိုနောက်တဲ့လုံးတိုင်ထိတာကြီးလည်းရှိခဲ့ကြပါတယ်လေဦးအတွက်အနိုင်ဂိုးကိုတော့ဗန်ဒိုက်ကအချိန်ပို138မိနစ်မှာခေါင်းတိုက်တွင်းခဲ့တာကြောင့်နောက်ဆုံးမှာလေဦးကတကူကိုမရှိနဲ့နိုင်ပြီးတော့ကာရာဘောဖလားကိုရသွားခဲ့ပါတယ်လေဦးအသင်းဟာဒီပွဲမှာဒဏ်ရာရကစားသမားတွေအများပြားရှိနေတာကြောင့်လူငယ်တွေအရန်ကစားသမားတွေအများပြားကိုထည့်သုံးသွားခဲ့ပြီးတော့အဲ့လိုဒဏ်ရာရတဲ့သူတွေအများပြားရှိနေတဲ့ဂျာကအခုလိုအနိုင်ရသွားတဲ့အတွက်သူတို့တော့အထူးကြဆုံးစုဖြစ်တယ်ဆိုပြီးတော့လေဝူနီပြရဂင်ကလောက်ကပြောပါတယ
် more than 20 years easily the most special trophy I ever won
ကျွန်တော်ရဲ့နေ့နဲ့ဆယ်ကျော်နီပြစတန်တစ်ချောင်းမှာတော့ကျွန်တော်နိုင်ဘူးခဲ့သမျှစူဖလာရီထဲမှာဒါအထူးကြဆုံးစူဖလာပ
ါလေဝူနီပြရဂင်ကလောက်ဟာဒီဘောလုံးရသည့်အကုန်မှာအသင်းကနေထွက်တော့မှာဖြစ်တဲ့အတွက်ကလပ်ရဲ့နောက်ဆုံးဘောလုံးရာသီမှာဘလောက်ထိအောင်မြင်မှုတွေယူနိုင်မလဲဆိုတာကိုလည်းအလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာအင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းမှာတော့လီဗာပူးရဲ့မြို့ကန်ပြိုင်ဘက် Everton အသင်းဟာပရီးမီးယားလိဂ်ရဲ့စီးမျက်စီးကမ်းတွေကိုချိုးဖောက်မှုနဲ့ဆယ်မှတ်ရှော့ခံထားတာနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ရှော့ပေးဖို့အယူခံဝင်တာအနိုင်ရသွားခဲ့ပါတယ်အဲ့ဒါအတင်းကိုမူလကဆယ်မှတ်ရှော့ထားတာဖြစ်ပြီးတော့အခုကမှတော့ဆယ်မှတ်ကနေ6မှတ်ပဲရှော့လိုက်တယ်လို့ Everton အတင်းနဲ့ Premier League ကတနင်္လာနေ့မှာအတည်ပြုခဲ့ပါတယ်အခုလိုပြည်တန်ရှော့ပေးလိုက်တဲ့အတွက် Everton အတင်းဟာ4မှတ်ပြန်ရပြီးတော့ Premier League မှာလည်းအဆင့်15ကိုပြန်ပြီးတော့တက်သွားခဲ့ပါတယ်ခင်ဗျာပြင်ပမှာတော့ Real Madrid အတင်းမှာကစားနေတဲ့ German ကွင်းလယ်ကစားသမား Toni Kroos ဟာဂျာမနီလိုင်းစ်ရဲ့အသင်းအတွက်ပြန်ကစားမယ်လို့ပြီးခဲ့တဲ့ခြားသာရင်းနေ့ကကြေညာလိုက်ပါတယ်။ Toni Kroos ကသူ့အနေနဲ့လာမဲ့ match လကစပြီးတော့ဂျာမနီလိုင်းစ်ရဲ့အသင်းမှာပြန်ကစားတော့မယ်လို့သူ့ရဲ့လူမှုကွန်ရက်ကနေပြောပါတယ်။ဒါကြောင့် Toni Kroos ကိုဂျာမနီနိုင်ငံမှာချင်းပါမဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာကစားရတာကိုပြန်ပြီးတော့တွေ့ရမှာဖြစ်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ Toni Kroos က2019ခုနှစ်မှာဂျာမနီလိုင်းစ်ဖြစ်လာခဲ့ပြီးတော့ဂျာမနီအသင်းအတွက်နိုင်ငံကပွဲစုစုပေါင်း106ပွဲကစားပေးထားလည်းဖြစ်ပါတယ်ပြီးခဲ့တဲ့ Euro 2020ဥရောပဖလားဘောလုံးပွဲမှာတော့အင်္ဂလန်အသင်းကိုဒုတိယအဆင့်ရှုံးထွက်ပွဲစဉ်မှာရှုံးခဲ့ပြီးတဲ့နောက်လက်ရွေးစင်အသင်းကနေအနားယူခဲ့တာပါအဲ့နောက်3နှစ်ကြာမှဂျာမနီလက်ရွေးစင်အသင်းမှာပြန်ပြီးကစားဖို့အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာဘာဇိုနဲ့ဘာဇလိုနာနောက်တန်းလူဟောင်းဒန်နီအာဘတ်ကိုစပိန်နိုင်ငံရဲ့ကတလန်တရားရုံးကတော့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါပြီဒန်နီအာဘတ်ကိုလူသမီးတူကိုလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့ကဘာဇလိုနာမြို့ကကတလန်တရားရုံးကအဲ့လိုအမိန့်ချမှတ်လိုက်တာပါတရားရုံးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာချိန်နဲ့တယ်လို့တရားလိုရှေ့နေဒေးဗစ်ဆန်းကတော့ပြောပါတယ
် Estamos satisfechos porque al final es una condena que reconoce lo que hemos sabido siempre la verdad de la víctima
ဒီအမိန့်နဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကခြေနဲ့ပါတယ်။ဘာလို့လဲဆိုတော့ဒါကကျွန်တော်တို့အမြဲပြောသလိုပဲဖြစ်ခဲ့တဲ့ကိစ္စကိုလက်ခံအသိမှတ်ပြုတာကြောင့်ပါ
။အမေလန်ဒန်နီအယ်ဗစ်ရဲ့ရှင်နေအီနက်စ်ဂေါ်ဒီယိုလာကတော့ဒီအမိန့်နဲ့ပတ်သက်ပြီးတော့အထက်တရားရုံးကိုအယူခံဝင်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Vamos a recurrir la sentencia que sigo creyendo y defendiendo la inocencia del señor Alves.
တရားရုံးကဒီအမိန့်ချမှတ်တာကိုကျွန်တော်တို့အယူခံဝင်သွားမှာဖြစ်ပါတယ်။မ
Mr. Elps အပြစ်မရှိဘူးလို့ကျွန်မအနေနဲ့ယုံကြည်လက်ခံထားတော့မှဖြစ်ပြီးတော့ဆက်ပြီးတော့လည်းခုခံကာကွယ်သွားမှာပါ။လေးနှစ်ခွဲဆိုတာကတော့တစ်ဖက်ကလျှောက်ထားတယ်လို့မျိုး၉နှစ်တို့၁၂နှစ်တို့ဆိုတာထက်တော့အများကြီးတော်ပါသေးတယ်။ဘလို့ပဲဖြစ်ဖြစ်ကျွန်မတို့ကတော့သူ့အနေနဲ့အပြစ်မရှိဘူးလို့ယုံကြည်တဲ့အတွက်ကြောင့်မလို့အယူခံဝင်သွားမှာပါရှင
်။ဒါရီအယ်ဘတ်အနေနဲ့ထောင်ဒဏ်လေးနှစ်ခွဲအပြင်ကျူးလွန်ခံရရတဲ့တရားလုံးကိုသူမရဲ့နစ်နာမှုတွေအတွက်ယူရိုတစ်သိန်းခွဲပေးဖို့ကိုလည်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာကျင်းပတဲ့အခက်အခဲအတားအဆီးတွေကြော်ဖြတ်ပြရတဲ့ဒီအခက်အခဲဖြတ်ကျော်ပြပွဲကိုတော့ကမ္ဘာတော်နိုင်ငံပေါင်းစုံကပြိုင်ပွဲဝင်တဲ့သူတွေဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။အယ်အူလာပြိုင်ပွဲလို့ခေါ်တဲ့ဒီပြိုင်ပွဲကိုတော့ဆော်ဒီနိုင်ငံကသဲကနာရထဲမှာဖိခဲ့တဲ့စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်။ပြိုင်ပွဲမှာတော့အမျိုးသားအမျိုးသမီးတဦးချင်းအပြင်၄ယောက်အသင်းလိုက်ပြိုင်ပွဲဝင်တာတွေလည်းရှိခဲ့ပါတယ်။ဒီပြိုင်ပွဲမှာတော့ပြိုင်ပွဲဝင်တဲ့သူတွေဟာ10ကီလိုမီတာရှည်တဲ့အကွာအဝေးတစ်လျှောက်အခက်အခဲအတားအဆီးမျိုးစုံကိုကြော်ဖြတ်ပြီးတော့ပြိုင်ခဲ့ကြရတာဖြစ်ပါတယ်။တောင်ငုံတက်ဆင်းတွေရေထဲကနေဖြတ်ကူးရတာတွေကျိုးနဲ့တွယ်တက်ရတာတွေဝမ်းရောက်မောက်သွားရတာစတဲ့အခက်အခဲမျိုးစုံပါဝင်ခဲ့ပြီးတော့အကစားသမားတွေဟာ၈နှစ်လောက်ကြာတဲ့အထိပြိုင်ခဲ့ကြရလဲဖြစ်ပါတယ်။မျိုးသားဘက်မှာတော့ဗြိတိန်ကဂျွန်အယ်ဘွန်ကအနိုင်ရပြီးတော့ဩစတြေးလျကရိုင်းအက်တင်စ်ကဒုတိယအမေရိကန်ကမတ်ဘရီဒစ်ကတတိယရသွားပါတယ်။မျိုးသမီးဘက်မှာတော့အလီဆာပက်ထရိုဗာကပထမရပြီးတော့နီကိုမရစ်ဆာကဒုတိယယန်ကာပပူဘောကတတိယရသွားခဲ့ပါတယ်။ဒီတိုင်မှာပထမရတဲ့သူကတော့စူဂျင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ8000လဲရရှိသွားခဲ့ပါတယ်ခင်ဗျာ။ကျန်းကျန်းနိုင်ငံမှာပြီးခဲ့တဲ့ February 17ရက်နေ့ကရင်တိုင်းမှုနဲ့ကွယ်လွန်သွားခဲ့တဲ့ကျန်းကျန်းနိုင်ငံကမာရသွန်ကမ္ဘာစံချိန်ရှင်ကေဗင်ကစ်တွန်းရဲ့နာရီအခမ်းအနားကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကပြုလုပ်ခဲ့ပါတယ်ကစ်တွန်းရဲ့နာရီအခမ်းအနားကိုကင်ညာနိုင်ငံရစ်တောင်ကြားကနိုင်ဘရီမြို့မှာပြုလုပ်ခဲ့ပြီးတော့လက်ရှိကင်ညာသမ္မတဝီလျံဘရူတိုနဲ့နိုင်ငံကပြည်ကုန်ပြည်ပွဲချုပ်ဥက္ကဋ္ဌစပက်ရှန်ကိုပါဝင်လူယာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အသက်24နှစ်သာရှိသေးတဲ့ကစ်တွန်းဟာနိုင်ငံကမာရသွန်ပြိုင်ပွဲ၃ခုသာဝင်ပြန်ရသေးပြီးတော့အဲဒီ၃ခုအတွင်းမှာပဲပြီးခဲ့တဲ့အော်တိုဘာလကကျင်းပခဲ့တဲ့ရှီကာဂိုမာရသွန်မှာ2မိနစ်35စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဘရာဇီးလ်နဲ့ဘာစီလိုနာကစားသမားဟောင်းဒက်နစ်အယ်လ်ဗစ်ကိုအာရမပြုခြင်းမှုနဲ့ထောင်နှံပြစ်ဒဏ်ချခံလိုက်တဲ့အကြောင်းဆော်ဒီအာရေဗျာနိုင်ငံကတဲခန္ဓာရဲမှာကျင်းပတဲ့10ကီလိုမီတာအခက်ခဲဖြတ်ကျော်ပြေးပွဲအကြောင်းဒီလိုထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာဆင်နိုင်ပါတယ်။အစီအစဉ်တွေအဆုံးမသတ်ခင်မှာပေါ့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
ကာဇာမားအပြည့်ရဲ့ရေးနဲ့ဒဇာကန်လွတ်မြောက်ရေးသဘောတူညီချက်အသစ်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ကာတာ၊အစ္စရေးနဲ့ဟာမတ်တို့ကဖြစ်နိုင်ခြင်းမရှိကြောင်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့တဲ့မွတ်စလင်ဥပုပ်လရဲ့အတွင်ရက်ပေါင်း40ကြာအပြည့်ခတ်ရက်ဆဲမဲ့အစည်းအဝေးကိုတော့ဟာမတ်ဘက်ကသဘောတူလက်ခံဖို့စဉ်းစားနေပါတယ်။ကာတာမှာရောက်နေတဲ့နှစ်ဖက်စလုံးကတာဝန်ရှိသူတွေကတော့အသေးစိတ်အချက်အလက်တွေညှိနှိုင်းဖို့အတွက်ကြိုးစားနေကြပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီရန်ပုံငွေအတွက်ဩစတြေးလျနိုင်ငံရဲ့ရေရော်ထောက်ပံ့ကူညီမှုကိုကျေးဇူးတင်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကအရင်က Twitter လူမှုကွန်ရက်ဖြစ်တဲ့ X မှာဒီကနေ့ရေးသားထားပါတယ်။အကူအညီပမာဏအတိအကျကိုဖော်ပြမထားပေမဲ့ဩစတြေးလျနိုင်ငံကပေးတဲ့အကူအညီတွေကိုမြန်မာနိုင်ငံကလိုအပ်နေသူတွေလက်ထက်ပေးအပ်သွားမှာဖြစ်တဲ့အကြောင်း X လူမှုကွန်ရက်မှာရေးသားထားတာပါ။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကတော့မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာမသိမ်းခင်ကလူသားချင်းစာနာမှုအကူအညီလိုအပ်တဲ့သူတသန်းပဲရှိခဲ့ပေမဲ့အာဏာသိမ်းပြီး3နှစ်ကြာမှ18သန်းထိတိုးလာခဲ့တယ်လို့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကမကြခင်ကထုတ်ပြန်လိုက်တဲ့အရွေးရောက်ပြီးလူငယ်တွေစစ်မှုမထမ်းမနေရအမိန်ပေါ်မြန်မာပြည်သူတွေစိုးရိမ်ပူပန်နေတာကိုစာနာနားလည်မိတဲ့အကြောင်းဗြိတိရှ်တန်ယုံရန်ကုန်အကြီးအကဲမစ္စတာခန်အိုဖလာရတီကရန်ကုန်မှာရှိတဲ့တန်ယုံ Facebook လူမှုကွန်ရက်မှာသတင်းစကားပါထားပါဗျ။မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့တစ်နှစ်တာအတွင်းလေ့လာခဲ့ရတဲ့အရာတွေကိုပြောဆိုရင်းနဲ့မြန်မာနိုင်ငံရဲ့အခြေအနေတချို့ကိုလည်းထည့်သွင်းပြောဆိုထားပါသေးတယ်ရှင်။
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonah Kamin နဲ့ Robert Bass ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေအခုထုတ်လင်းပေးခဲ့တဲ့အသံလင်းအစီအစဉ်တွေကိုအသံလင်းပြီးပြီးချင်းည10နာရီကနေ17နာရီမှာလဲတချိန်ပြန်ပြီးတော့ထုတ်လင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။This program